Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကို line to meter 24 25 30နဲ့51နဲ့ line meter 190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးတနာကျော်ပါရှင်အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတကပြောကြားသွားပါတယ်မြန်မာနိုင်ငံဟာလူမောင်းခုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်2015ရွေးကောက်ပွဲမှာပါဝင်ရှင်မြိုင်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်းစင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါပြီ
။ကျွန်တော်တို့လည်းအချင်းကြီးကိုလုံနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့ဒီလုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့ကအရေးကြီးများပါတယ်။
NLD ပါတီပြောခွင့်ရသူဦးညဝင်းမှရှင်အကြောင်းစုံကိုမကြာခင်တင်ပြမှာပါ။ဒါအပြင်ပညာရေးပြုတ်ပြင်ပြောင်းလဲဖို့ဆန္ဒပြကြောင်းသားတွေကိုလက်ဗရန်မြို့မှာအကြမ်းဖက်နှိမ်နင်းခဲ့တဲ့လို့ရအတွက်အာဏာပိုင်တွေကိုတရားစွဲဆိုဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြတဲ့သတင်းနဲ့အတူမြန်မာနိုင်ငံဒေတာအတော်များများမှာရည်ကြီးရေရှမ်းနေတဲ့သတင်းနဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါရယ်။ခုရင်ဆုံးတော့သတင်းလာနေညပိုင်းထိတ်တန့်ရသတင်းတွေကိုမအေးသနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပြီးသတင်းထောက်တွေနဲ့အတိုက်ခံပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပြုဖို့တော့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားတာပါ။အီသီယိုးပီးယားဝန်ကြီးချုပ်ဟိုင်လေမာရီယန်ဒက်စလင်နဲ့တနင်္လာနေ့မှာပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအီသီယိုးပီးယားရဲ့စီးပွားရေးဆိုင်ရာလုပ်ကိုင်မှုတွေနဲ့ပတ်သက်လို့ချီးကျူးပြောကြားသွားပြီးအီသီယိုးပီးယားအစိုးရဟာဆိုးရွားလာတဲ့ဆင်းရဲမွဲတေမှုတွင်းကြီးတွေကနေလူပေါင်းသန်းပေါင်းများစွာကိုကယ်တင်နိုင်ခဲ့တဲ့အပြင်ဆိုမာလီယာစစ်သွေးကြွအဖွဲ့ El Shabab တိုက်ခိုက်နေတဲ့နေရာမှာအရေးကြီးတဲ့အခမ်းကဏ္ဍကနေပါဝင်တယ်လို့ပြောကြားသွားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်နဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးသတင်းထောက်တွေနဲ့အတိုက်ခံတွေရဲ့အတန်းဟာလက်ရှိအစိုးရရဲ့လုပ်ငန်းအစီအစဉ်တွေကိုအနှောက်အယှက်မဖြစ်စေဘဲနဲ့ပို့ပြီးတော့အကောင့်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ပြောခဲ့ကြောင်းသမ္မတအိုဘားမားကဆိုပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ဒက်စလင်ကလည်းသူ့နိုင်ငံဟာလူ့အခွင့်အရေးနဲ့နိုင်ငံအုပ်ချုပ်ရေးအပိုင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့အလေးနဲ့ရှိပါတယ်။ဒီမိုကရေစီစနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်နေတာတကယ်ပါအပေါ်ယံမဟုတ်ပါဘူးလို့ပြောသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာအီသီယိုးပီးယားနိုင်ငံကိုပထမအဆုံးလာရောက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတဖြစ်ပါတယ်ရှင်
။ Syria မှာရှိတဲ့ IS Islamic စစ်သွေးကြွတွေနဲ့ Iran မှာရှိတဲ့ကာတဘုံတွေကိုပိတ်မတ်ထားပြီးတူရကီဆိုရကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတာမှာအမေရိကန်ဆိုရကလည်းအားပေးကူညီနေပါတယ်။တူရကီဆိုရအနေနဲ့သူ့ရဲ့လုပ်ပိုင်ခွဲပေါင်တွေကနေအကြမ်းဖက်သမားတွေရဲ့ပြစ်မှတ်တွေကိုတိုက်ခိုက်နေတာဖြစ်တယ်လို့အမေရိကန်အင်ဖြူတော်ပြောခွင့်ရပုဂ္ဂိုလ်ကမနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကတ်လုံသမားပါတီ PKK တင်ပိုက်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းကမြို့တစ်ခုကိုတူရကီစစ်တပ်ကတောက်ကြနေကညာလုံးပေါက်တိုက်ခိုက်မှုတွေနဲ့အတူစစ်ဆင်ရေးစတင်ခဲ့တာဖြစ်ပါတယ်။ဒါအဲ့ဒီဒေသမှာငြိမ်းချမ်းရေးသဘောတူစာချုပ်ကြေညာခဲ့တဲ့2023ခုနှစ်ကစလို့တရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကာအဖွဲ့ပေါ်ပထမအ우ဆုံးကြိမ်ထိုးစစ်ဆင်မှုပဲဖြစ်ပါတယ်။တူရကီနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ IS စစ်သွေးကြွတွေနဲ့ကာအဖွဲ့တွေကလှုပ်ဆောင်တာဖြစ်တယ်လို့ပြစ်တင်ပြောဆိုပြီးတပတ်ကြာမှာအခုလိုထိုးစစ်ဆင်တဲ့ကြေညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။တူရကီနိုင်ငံရဲ့လုံခြုံရေးစိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက် NATO မဟာမိတ်အဖွဲ့တွေနဲ့အတူအင်္ဂါနေ့မှာအထူးစည်းဝေးတစ်ရက်ကျင်းပဖို့တူရကီဆိုရကတော့တောင်းဆိုထားပါတယ်။တူရကီနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဒေသတွင်မဟာမိတ်တွေရဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကစတင်ခဲ့တဲ့ IS အစွန်းရောက်ချိန်မုံရေးကြိုးပမ်းမှုတွေကိုတိတ်မကြခင်ရစ်ပိုင်းကမှပူပေါင်းပါဝင်လာခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံဟာလူမှောင်ခိုးမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်နေအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာကဖော်ပြထားပါတယ်။အင်းကြီးချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကသာမကပဲနဲ့အာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအထမအလုပ်စေခိုင်းခံရသူတွေလိန်လုပ်ငန်းတွေမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါလူမောင်းခိုးမှုတွေကိုနိုင်ငံတွေမှာတားဆီးနိုင်ရေးဒီထက်ပိုပြီးတော့လှုံ့ဆော်ဖို့လည်းတိုက်တွန်းထားပါတယ်နိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့လူမောင်းခိုးမှုတွေကိုမြန်မာအာဏာပိုင်တွေနှိမ်နင်းဖို့ကြိုးစားပေမဲ့လည်းတည်တည်တသာတိုးတက်မှုမရှိဘူးလို့လည်းအစီရင်ခံစာကဖော်ပြပါတယ် ကမ္ဘာပေါ်ကနိုင်ငံတိုင်းလိုလိုမှာနိုင်ငံသားကိုတွားရောက်ပြီးတော့ဈေးနှိမ်ခန်းအလုပ်လုပ်နေကြရတဲ့သူတွေလိမ်ဖြောပြေးရေးလုပ်ငန်းတွေမှာအလုပ်လုပ်နေကြရတဲ့သူတွေနဲ့လူသန်းပေါင်းများစွာဟာလူကုန်ကူးသူတွေရဲ့ခေါင်းပုံဖြတ်အမျက်ထုတ်ခံနေရပြီးတော့ကမ္ဘာစီးပွားရေးမှာဒီလုပ်ငန်းကလာတဲ့ငွေတွေအများအများပါဝင်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောထားပါတယ်။ဒီကနေ့ထုတ်ပြန်တဲ့လူကုန်ကူးမှုနှစ်ပတ်လည်အစီရင်ခံစာမှာအခုလိုမျိုးခေါင်းပုံဖြတ်အမျက်ထုတ်မှုတွေဟာခေတ်သစ်ကျွန်စနစ်ဖြစ်တယ်လို့လည်းဆိုပါတယ်။အမျိုးသမီးကြီးကြီးငယ်ငယ်ကအပြည့်အစုံလုပ်ငန်းတွေကိုသွတ်သွင်းခံရပြီးတော့ကလေးလူကြီးကြားမမရွေးဟာလဲကဘာတလွားမှာပတ်စံပေးခိုင်းရင်တောင်မှဝင်ငွေနှိမ်ခံရပြီးတော့ဝင်ငွေနေတဲ့အလုပ်တွေကိုအတ္တမစိန်ခိုင်းခံနေရတယ်လို့ပြောထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘာဂလန်ပြည်နယ်ကဘင်္ဂလားပွဲတစ်ခုမှာတနက်အပြန်လည်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်လူ21ယောက်သေဆုံးပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။မင်္ဂလာပွဲကျင်းပနေစဉ်မှာပဲပြည်နယ်ရဲအရာရှိတအူရဲ့ဆွေမျိုးတအူလုပ်ကြံတက်ဖြတ်ခံရပြီးနောက်တင်နေပြခတ်မှုတွေဖြစ်ွားခဲ့တယ်လို့ဒီဆလာခရံရဲမှူးကြီးဂူလီစတန်ခါဆာနီကပြောပါတယ်။ဒါပြင်ပြဖတ်မှုခဲမှပါဝင်ခဲ့တဲ့အဖွဲ့နှစ်ဖွဲ့ဟာသူတို့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေတာနဲ့အတော်ကြာပြီလို့သူကပြောပါတယ်။လူနေအိမ်တစ်ခုမှာပြုလုပ်ခဲ့တဲ့ဒီမင်္ဂလာပွဲကိုလူ400လောက်တက်ရောက်ခဲ့တယ်လို့ခါဆာနီကခန့်မှန်းပါတယ်။တိတ်ဆုံးသူတွေထက်ကအများစုဟာအသက်14ကနေ60အထိရှိကြတဲ့မင်္ဂလာပွဲအသက်တွေဖြစ်တယ်လို့အရာရှိတွေကပြောပါတယ်။တဒူသားနဲ့တဒူသမီးတို့ကတော့ဘေးမသိရန်မခပဲရှိနေတယ်လို့အာနာပိုင်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်အုပ်ချုပ်ခဲ့တုန်းကတချင်းတွေဖွင့်ကခုနာတွေကိုတာမြင့်ခဲ့ပြီးပဲ2000ခုနှစ်တာလီဘန်တွေကြာရှုံးပြီးနောက်ပိုင်းမှာတော့ခန်းနာထဲဝါတဲ့မင်္ဂလာပွဲတွေဟာအဆန်းမဟုတ်တော့ပါဘူးခင်ဗျာ
။ View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9233ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่นลื่นปีนี่ว่าครับเนี่ย
ฟีโออเมริกันตันก็นี่เดต้าริงตะเรนนี่เสร็จပြီးတော့ပြောပြပေးပါမယ်ရှင်อินเดียနိုင်ငံကို6ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မဏိပူရဒေသမှာအစိုးရတပ်ဖွဲ့အကြီးအကျယ်ခြုံခိုတိုက်ခိုက်ခံရပြီးတဲ့နောက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နှစ်ဖက်ခေါင်းဆောင်တွေဆွေးနွေးကြဖို့ရှိတာပါ။အိန္ဒိယကိုတနင်္ဂနွေနေ့မှာရောက်ရှိလာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဂိုဝါပြည်နယ်နဲ့ဘင်္ဂလောပြည်နယ်တို့ကိုအရင်သွားရောက်ပြီးတော့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တို့မှာတော့ဝန်ကြီးချုပ်နရိန်ဒရာမိုဒီအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပရီကာကြီးတဲ့အကြီးအကဲဗိုလ်ချုပ်ကြီးဒယ်ဘီယာဆန်ဟက်အမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်တို့နဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့အိန္ဒိယနိုင်ငံက PTI သတင်းမှာဖော်ပြထားပါတယ်။မဏိပူရပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်သား18ဦးတေဆုံးခဲ့ရတဲ့ဖြစ်ပွားပြီးတော့2လနီးပါးကြာမှာတွားရောက်တဲ့အခုခီးစဉ်အတွင်းနှစ်ဖက်စီရေးပူအောင်တိုးမြင့်မှုနဲ့နေဆက်လုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုပို့ပြီးကောင်းမွန်အောင်လုပ်ဆောင်မှုတွေအဓိကဆွေးနွေးကြမယ်လို့အိန္ဒိယကာကွယ်ရေးသတင်းရက်ကွက်ကဆိုပါတယ်။အိန္ဒိယဘက်ကအထူးတပ်ဖွဲ့ဝင်80လောက်နဲ့အဖွဲ့ဟာမောင်းပြန်တနက်တွေရော့ကက်လောင်ဂျာတွေလက်ပစ်ပုံတွေနဲ့မြန်မာနိုင်ငံဘက်အချမ်းကိုဝင်ရောက်ပြီးတော့နာဂသဘုံတွေရဲ့စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့သတင်းတွေထွက်ပေါ်ခဲ့တာပါ။မိုင်3သိန်းကြီးပါရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့ကဇွန်လ4ရက်နေ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးတော့အိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုမျိုးအရှိန်မြင့်လာတာဖြစ်ပါတယ်ရှင
်။ American Two Tendermint အဖွဲ့ဟာတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတို့ကအရာရှိတွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားနျူကလ িয়ার စီစဉ်ကိုဖျက်သိမ်းဖို့6ပွင့်ဆိုင်ညီနိုင်ရေးတွေပြန်ဆဖို့အရေးဆွေးနွေးကြမှာဖြစ်ပါတယ်။အီရန်ကနျူကလ িয়ার စီစဉ်ကိုကတ်တန်းရင်နိုင်ငံတကာပိတ်ဆို့ရေးယူမှုတွေကိုချော့ချပေးမယ်ဆိုတဲ့သဘောတူညီမှုရရှိသွားသလိုပဲအဲ့ဒီအထူးသတ္တမန်အဖွဲ့ဟာမြောက်ကိုရီးယားဆိုရနဲ့သဘောတူညီမှုတရရယူဖို့အဆင်သင့်ရှိတယ်လို့အမေရိကန်သံအမတ်ဆစ်နီဆယ်လာကဆိုမျိုးမှာပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီမှုဟာ2009ခုနှစ်ကတည်းကရပ်ဆိုင်းထားတဲ့မြောက်ကိုရီးယားနဲ့ညီနိုင်မှုတွေပြန်ဆောက်ဖို့အထောက်အကူပြစ်လာနိုင်ဖို့ညွှန်လင်းနေတယ်လို့အရှေ့အာရှဒေသကအရာရှိချို့ကထုတ်ဖော်ပြောကြားခဲ့ပါတယ်။ဒါပေမဲ့ခင်ဂျုံအန်အဆိုရကတော့ဆွေးနွေးညီနိုင်ဖို့ကံလန့်ချက်တွေကိုငင်းပယ်ခဲ့ပြီးနျူကလ িয়ার စီစဉ်ဟာမြောက်ကိုရီးယားရဲ့အမျိုးသားလုံခြုံရေးအတွက်မရှိမဖြစ်လိုအပ်တယ်လို့ခုခံပြောဆိုထားပါတယ်။ပြင်ထန်တဲ့နိုင်ငံတကာပိတ်ဆို့ရေးယူမှုတွေထားရှိပေမဲ့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ရရှိဖို့စက်ပြီးစူးစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ
။ ဖိလစ်ပိုင်သမ္မတတတိယမြောက်ဘန်နီနိုအကွီနိုဒီကနေ့နိုင်ငံတော်ကိုနောက်ဆုံးအကြိမ်ပြောကြားမယ်မိန့်ခွန်းမတိုင်ခင်မှာမနီလာမြို့တော်မှာတော့လက်ဝဲရိတ်ဆန္ဒပြသူတွေနဲ့လုံတင်းရဲတွေကြားမှာအဓိကရုံးတွေဖြစ်ပွားခဲ့ပါတယ်ဒီကနေ့တနင်္လာနေ့နှောင်းပိုင်းမှာသမ္မတမိန့်ခွန်းပြောကြားတဲ့ကွဲဇွန်စင်ကြေဘုံအရက်ကလွှတ်တော်အဆောက်အုံနားကိုဆန္ဒပြသူတွေရောက်မလာနိုင်အောင်လို့ဟန်တာအကာရန်လှုပ်ထားတဲ့ကုန်တစ်တာကြီးတွေမိရထားတန်ရဲကြီးတွေကိုဆန္ဒပြသူခန့်မှန်းကြီး4,000လောက်ကအတင်းထိုးဖောက်ပြီးတော့ဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့ရဲတွေကပြောပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုရေပလင်းတွေကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုအာဏာပိုင်တွေကမီးသတ်ပိုက်တွေတုံးပြီးတော့ဟန်တာခဲ့တာမှာဆန္ဒပြသူ16ယောက်နဲ့ရဲဝင်နှန်း3ယောက်ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ရဲနယ်ကြက်ချင်းဒီစေနာဝန်ထမ်းတွေကပြောပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နှာစင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့လွတ်တော်ကိုယ်စားလှယ်လောင်စည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့အလှပိုင်းလောက်သာလိုတော့တဲ့အတွက်နိုင်ငံရေးပါတီတွေအနေနဲ့လည်းအချိန်လှုပ်ပြီးတော့ကိုယ်စားလှယ်တွေကိုရွေးချယ်နေကြရတာပါ။ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွှတ်တော်အသီးသီးအတွက်တိုင်းနယ်ပြည်နယ်အလိုက်ကိုယ်စားလှယ်လောက်အမည်စည်းရင်းတင်သွင်းထားတဲ့နောက်ဆုံးရစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါ။ကော်မရှင်တာဝန်ရှိသူတဦးဖြစ်တဲ့ဦးမြင့်နိုင်ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးအမည်စည်းရင်းတွေတင်သွင်းဖို့လိုပါတယ်လို့ပြောပါတယ်
။10ရက်နေ့ကိုနောက်ဆုံးထားပြန်ရမှာပါ။နောက်ဆုံးတိတ်ကတော့10ရက်နေ့ပါ။ရက်ထပ်တိုးပြီးတော့စီစဉ်လို့ရှိအောင်ခင်ဗျာကျွန်တော်တို့တနေ့ငွေတွေကိုရုံးခွင့်ပြီးတော့ဝါဇူလာပြည်ရလွဲပြီးတော့တနေ့ငွေတွေကိုရုံးခွင့်ပေးပါဆိုပြီးအဲ့လိုကျွန်တော်ဝင်ကြတာလည်းတနေ့ငွေတွေတွေပါသူဆောင်ရနိုင်ပါလေ။36မှာလေသူပေါ်ပြတာလေ36နဲ့တင်ရမှာပေါ့။
အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့ဇူလိုင်လ26ရက်နေ့အထိလွှတ်တော်ကိုယ်စားလှယ်လောက်တဦးသာတင်သွင်းထားနိုင်ပြီးတော့အချိန်မလောက်တဲ့အတွက်သတ်မှတ်ရက်ပိုတိုးပေးဖို့ကော်မရှင်ကိုတောင်းဆိုခဲ့ပေမဲ့ကော်မရှင်ဘက်ကသတ်မှတ်ရက်တိုးပေးဖို့ကိုပယ်ချထားပါတယ်။ဒါကြောင့်မို့လို့ပါတီအနေနဲ့သတ်မှတ်ချက်အမည်စည်းရင်းတင်သွင်းနိုင်အောင်အချိန်လူစူးစမ်းနေရပါတယ်လို့ NLD ပါတီရဲ့ပြောခွင့်ရဦးညံဝင်းကပြောပါတယ်။
ပွင့်ယူမကွေးတိုင်းပွင့်ယူပါဒေါက်တာအောင်မွန်းညိုတယောက်တင်ပြီးသွားပြီလို့ကျွန်တော်အဲ့လိုသတင်းကြားနေတယ်။တိုက်ရိုက်တော့ရပိုမရသေးဘူး။ကျွန်တော်တို့လည်းအချိန်ကြီးကိုလုံနေကြရတယ်။ဒါမလို့ဒီလုံးတိုင်းတာနဲ့အကုန်လုံးနေရာတိုင်းကိုဝင်ဖို့ဆိုတော့ကျွန်တော်တို့ကအရေးကြီးများပါတယ်။အဲ့ဒါကြောင့်ဒီချက်ချင်းတော့ဘာမှမပြောနိုင်သေးဘူး။စူးစမ်းတော့မှာအချိန်ကနည်းနေတယ်။သွားရင်းလာရင်းနဲ့အချိန်ကနည်းနေတယ်။အဲ့ဒါကြောင့်တောင်းတာလေ။အားလုံးပြည့်စုံအောင်စူးစမ်းပြီးတော့လုပ်နေပါတယ်။
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်ကိုယ်စားလှယ်လောင်းတင်သွင်းမှုတွေကိုသတ်မှတ်ရက်နဲ့အညီတင်သွင်းနိုင်မှုအသင့်ရှိနေပြီးတော့လက်ရှိလွှတ်တော်တွေမှာတာဝန်ထမ်းဆောင်နေစေလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုဒီတစ်ကြိမ်သက်တမ်းအတွက်ပါဝင်ရှင်ပြိုင်နိုင်မှုဦးစားပေးရွေးချယ်မှာဖြစ်ပါတယ်။ပြည်ခိုင်ဖြိုးပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ကွယ်လွန်သူဦးအောင်တောင်ရဲ့မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မျိုးရှိတဲ့ပြည်ခိုင်ဖြိုးပါတီမြင်းချံမဲဆန္ဒနယ်ကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပါတီဘက်ကနေဝင်ရောက်ရွေးခံကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနေအထားနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျ
။ကျွန်တော်ကငကောမြင်းညာကနေပြီးတော့ကျွန်တော်ပြိုင်မှုလုပ်ထားတာကျွန်တော်ဟိုမူရကနေအားကျွန်တော်မြင်းညာမျိုးနေပေါ့လေ။အဲဒါမလို့ကကျွန်တော်ကဇာတိသားကဟိုတောင်းတာနဲ့ဝဲလောင်တာဆိုတော့အပါဘူးအောင်တော့ခုလိုဖြစ်တဲ့အခါကျတော့ကျွန်တော်ဟိုပါတီကနေပြီးတော့တောင်းတာပြည်သူလွှတ်တော်ကိုယ်စားလှယ်ဟိုကြောင်းမယ်လို့နှုတ်အားဖြင့်တော့ပေါ်ပြောပြီးပြီ။တရားဝင်တော့စာမထွက်သေးဘူးကြာ။အဲ့တော့ကျွန်တော်တို့ကတော့ဟိုအတက်နိုင်ဆုံးကိုတက်နိုင်တဲ့ကို capacity ရှိလောက်တော့စူးစမ်းပြီးတော့အရင်လဲကျွန်တော်တို့က9နှစ်ဆောင်ရွက်ခဲ့ပြီးပြီ။နောက်9နှစ်လဲဒီပါတီအကျိုးတွေမကပါဘူး။ကျွန်တော်ကနိုင်ငံတော်အကျိုးကိုအဓိကထားပြီးတော့သူသဖြင့်ကျွန်တော်တို့လွတ်တော်အမတ်ဆိုတာကတော့ကျွန်တော်ကဥပဒေပြူရေးက legislation ကအဓိကပဲလေ။နဲ့ဒေတာဖွံ့ဖြိုးရေးကတော့ဒုတိယပေါ့။ဒါတွေကျွန်တော်တို့တက်နိုင်တဲ့များတော့ဆောင်ရွက်သွားမှာပါ။
ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ26ရက်နေ့အထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအပါအဝင်နိုင်ငံရေးပါတီ5ပါတီနဲ့တတိပုဂ္ဂလပါတီတခုတို့ကလွှတ်တော်ကိုယ်စားလှယ်လောင်းစည်းရင်းနေတဲ့ကတင်သွင်းထားတဲ့စည်းရင်းအရာကတော့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်း10ဦး၊အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း4ဦးနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း23ဦး၊တိုင်းဒေသကြီးပြည် ီနယ်တိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း9ဦးစုစုပေါင်း46ဦးအထိတင်သွင်းခဲ့ကြပြီးဖြစ်ပါတယ်ရှင
်မြန်မာနိုင်ငံနာဂတ်တွေအရေးကြီးတဲ့အထူးကုတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းမဲကြမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရအင်လဒီဥက္ကဋ္ဌဒေါင်ဆန်းစုကြည်ရွေးချယ်ကမ်ပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြက်ပြောမထားသေးပါဘူးဒေါင်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တက်မဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုခေါင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဘာဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1239238555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
မနေ့ဖြန်အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်ခုတော့ចောင်းသားတပိတ်အကြောင်းနောက်ဆက်တွဲအခြေအနေကိုတင်ပြချင်ပါတယ်ပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ចောင်းသားတွေကိုလက်ပရန်းမြို့မှာတွေးထွက်တန်းယူနေနေခဲ့တဲ့လို့ရအတွက်အာဏာပိုင်တွေကိုတရားစွဲဆိုဖို့တက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြပါတယ်အာဏာပိုင်တွေကိုအရေးယူနိုင်ဖို့အတွက်လည်းမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတအဖွဲ့ဝင်တွေမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်နဲ့ဒီကနေ့တွားရောက်တွေ့ဆုံခဲ့ကြတာပါအပြည့်အစုံကတော့ VOA မြန်မာပိုင်းတင်ထောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါရယ
်ဆန္ဒပြကျောင်းသားတွေကိုမက်လာဆယ်ရက်နေ့ကပဲခူးတိုင်းလက်ပရန်းမြို့မှာအာနာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့တာဟာဖွဲ့စည်းပုံပါနိုင်ငံသားခွင့်ရေးကိုချိုးဖောက်ရာရောက်တဲ့အတွက်တရားစွဲဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတမက်ကဖွဲ့ချုပ်ဘကတာကပြင်ဆင်နေတာဖြစ်ပါတယ်တရားစွဲဆိုဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုလည်းဒီကနေ့မှပဲတွားရောက်တွေ့ဆုံခဲ့တယ်လို့လည်းဘကတာအဖွဲ့ကကိုအောင်နေပိုင်ကခုလိုပြောပါတယ်
အဲ့ဒီကြုံတဲ့နေရာမှာကျွန်တော်တို့အဓိကတော့ဒီចောင်းသားတွေအနေနဲ့ဒီစပန်းချက်ဖို့မှာရတဲ့ဝင်ဝင်နေရာမှာတရားအကြံဖက်တဲ့အတွက်ចောင်းသားတွေမှာလူခွင့်ရေးနိုင်ငံသားခွင့်ရေးဆုံးရှုံးရတယ်နောက်တစ်ခုကဒီလက်ပန်းမှာပေါ့နော်ရတဲ့ဝင်ဝင်တွေကဒီကြိုင်းနဲ့ဖန်းစည်းတယ်နင်းနင်းနဲ့ဆန္ဒဖော်ထုတ်နေတဲ့ចောင်းသားတွေကိုအရေးယူဆောင်ရွက်တဲ့အခါမှာလုံလုံလုံလေးနဲ့မညီမဲနဲ့ပေါ့နော်ချင်းအင်အားလုံးကျွန်တော်သုံးစွဲပြီးတော့တိုင်းနဲ့ခက်တဲ့ចောင်းသားတွေမှာဒဏ်ရာတွေရကြတယ်ចောင်းသားတွေမှာပေါ့မျက်နှာဆုံးရှုံးမှုတွေရှိတယ်နောက်အကြံဖက်ခံရတဲ့အပြင်ចောင်းသားတွေရဲ့ပစ္စည်းတွေလက်ဝတ်စက်သားတွေနောက်တယ်လီဖုန်းအဲ့လိုမျိုးတွေကိုလည်းပေါ့နော်တက်တဲ့ကြံပုံစံမျိုးနဲ့စိတ်ကြည့်တာမျိုးမဟုတ်ပဲနဲ့အစ်တမလူကြီးတာရေပေါ့ဒီအချက်ဒီပုံမှာအခြေခံပြီးတော့ကျောင်းသားတွေဘက်ကလည်းတကယ်ဆွေးနွေးတယ်ပေါ့နော်လူခေကော်မရှင်ဘက်ကတော့လက်ရှိစတဲ့ကျောင်းသားတွေတင်ကြတဲ့အခြေခံနဲ့ပတ်သက်ပြီးတော့စုံစမ်းပြီးတော့ပေါ့နော်သတင်းထုတ်ပြန်သွားဖို့ရှိတယ်ဆိုတာမျိုးတော့သူတို့ဘက်ကတော့ message ပေးပါတယ
်အမျိုးသားလူခွင့်ရေးကော်မရှင်တိုင်ကြားစာအဖွဲ့ကထောက်တန်းညံစောကကျောင်းသားတွေနဲ့တွေ့ဆုံမှုစစ်ဆေးမှုတွေနဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်သူတို့ရဲ့ဆက်ဆိုချက်လေးတွေကိုကျွန်တော်တို့ယူတာပါခင်ဗျာသူတို့ကတိုင်ထားတယ်ကျောင်းသားလေးတွေတိုင်တာလို့ခေါ်တွေ့တာပါ။အဲဒါအဲ့ဒီတော့ manage လုပ်တဲ့ဟိုတဖက်အဖွဲ့စီတို့ဆရာတို့ဟိုခေါ်ဖို့ဟိုစုံစမ်းဖို့စူးစမ်းဖို့တော့ရှိပါတယ်။
ကျောင်းသားတွေဘက်ကတော့ဒီအကြမ်းဖက်ဖြိုခွင်းမှုကိုအမိန်ပေးစိတ်ခိုင်းခဲ့သူကျောင်းသားတွေအနေနဲ့ဖွဲ့စည်းပုံပါနိုင်ငံသားအခွင့်အရေးချိုးဖောက်ခံရမှုနဲ့တရားသဖြင့်ပုံမှန်များစွာတက်ခါအရေးယူခံနေရမှုစတာတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာကိုတရားစွဲဆိုသွားမှာဖြစ်တယ်လို့ဘကတအဖွဲ့ကကိုအောင်နေပိုင်ကခုလိုပြောပါတယ
်။ဒီဟာလူ့ခွင့်ကော်မရှင်ကိုတိုင်ကြတာတော့တပိုင်းပေါ့နော်။တပိုင်းကတော့တရားစီရင်ရေးရပါ။တရားစီရင်ရေးရနိုင်ငံသားကော်မရှင်ဆောင်ဆောင်ရေးဥပဒေရပါ။အဲ့ကျွန်တော်တို့ပြန်ပြီးတော့တရားစွဲဆိုသွားဖို့ကျွန်တော်ရှိပါတယ်အဲ့ဒါလည်းကျွန်တော်တို့ဒီလိုအပ်တဲ့အချက်လက်တွေနောက်လိုအပ်တဲ့အချက်လက်တွေနောက်ပြောဒီမှာအဲ့ပေါ့အချက်လက်တွေနောက်ပြီးတော့ဒီတမ်းမာရေးတစ်ချက်တွေနောက်ဒီလိုဗီဒီယိုဖိုင်တွေပေါ့ကျွန်တော်ပြန်လည်းစုဆောင်ပြီးတော့မှတရားပြဆိုတရားဒီအမေဒီရဲ့ဘက်ကအမေလေးစိတ်တိုင်းနဲ့ပုံပေါ်ပေါ့နော်တာဝန်ရှိတဲ့လူတွေကိုတရားစွဲဆိုသွားဖို့ကျွန်တော်လည်းပြင်ဆင်ထားပါတယ်
လက်ဘရန်မှာចောင်းသားတွေဖြုတ်ခွဲခံရပြီးနောက်ပိုင်းဖန်းစီကျင်းခံထားရတဲ့ចောင်းသားចောင်းသူအရေးအတွက်ဟာ80နီးပါးရှိကြောင်းဒီလူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ကြောင်းကိုအောင်နေပိုင်ကခုလိုပြောပါတယ
်။ဒီနေ့နဲ့တနပ်ပေါ်တို့နေចောင်းသားတွေကိုပေါ့နော်တရားစွဲဆိုတဲ့နေရာမှာလည်းအခုဆိုရင်ပုံမှန်ဆက်ရှိပေါ့နော်ဒါဟိုနေနေဆိုတာစီတန်းလေးတော့ကွယ်ကွန်ပျူတာမတင်လို့ပုံမှန်ဆက်ရှိနေဆွဲပိုင်ဖို့လည်းရှိပါတယ်။အခုကပုံမှန်ဆက်ရှိတယ်မကဘူး။ဒီဥစားရဲ့ဥတွေပုံမှန်နေတဲ့တရားစွဲဆိုထားတာကပြိပုံချင်းကဥတွေကိုကျော်လွန်နေရတွေ့ရတယ်ပေါ်ဒီပေါ်ချင်းရဥပဒေကိုမျက်ကွက်ပြနေရတွေ့ရတယ်ပေါ့နော
်လက်ရှိမှာအခြေတင်ပြောစရာတွေဖြစ်နေရတဲ့ပညာရေးဥပဒေချမ်းကိုတော့လွှတ်တော်တွင်မှဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်ဒါပေမဲ့လည်းဥပဒေချမ်းမှာចောင်းသားတွေတောင်းဆိုထားတဲ့တမက်ကဖွဲ့စည်းခွင့်ရရေးကိစ္စကိုတော့လွှတ်တော်ဘက်ကလက်ခံထားခြင်းမရှိသေးတာကြောင့်ဆက်လက်ဆွေးနွေးနေရဆဲဖြစ်ပါတယ
်မမီခါပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရေကြီးရေရှမ်းသတင်းဖက်လက်ပေးပါရစေ။မြန်မာနိုင်ငံတလွားရေကြီးမှုတွေကြောင့်အိုးအိမ်နဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးဆုံးဆုံးကြရသလိုတောင်းနဲ့ချီတဲ့ပြည်သူတွေလည်းဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ရေဘေးတံကြောင့်အိုးအိမ်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဆုံးရှုံးသွားခဲ့ရတဲ့ဒေသခံတွေဘလို့ခက်ခဲတွေနဲ့ကြုံတွေ့နေရသလဲဆိုတာကိုတော့မသိငီထိုက်ကတင်ပြထားပါရရှင
်။မြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်တွင်းကမိုးကောင်ဖက်ကန့်တဲ့ကောလင်းဒေသတွေမှာသတင်းပတ်နဲ့ချီရေကြီးရေရှမ်းလာကြောင်းဒေသခံတချို့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။ကောလင်းမြို့နယ်မှာတော့ဆယ်စုနှစ်တည်းအတွင်းအဆိုးဆုံးရေကြီးမှုကိုခံစားနေကြရပြီးဒီကနေ့မှာတော့ရေအနှဲငယ်ကျသွားတာကြောင့်ကောလင်းမြို့အနီးအနားကျေးရွာတချို့ကဒေသခံတွေကိုယ့်အိမ်ကိုပြန်နိုင်ကြပြီဖြစ်ပေမဲ့တချို့ကတော့ဒုက္ခသည်စခန်းတွေမှာဆက်ပြီးတော့နေထိုင်နေကြရတယ်လို့ကောလင်းမြို့ကရေဘေးကယ်ဆယ်ရေးဆောင်ရွက်ပေးနေသူဦးအောင်မျိုးဝေကပြောပါတယ
်။တည့်ချင်းတို့မူရိန်တို့မှာတော့ကယ်ဆယ်ရေးခန်းမှာနေရတဲ့သူတွေနေနေတော့မဲ့တွေကြားပါတယ်ခင်ဗျ။အဲ့အိမ်မှာပြန်နေတို့မြရတဲ့အနေအထားရှိသေးရပါတယ်။ကျွန်တော်ကောလင်းမှာဆိုရင်တော့သုံးရွာပဲကျန်တယ်ခင်ဗျ။ဟိုကယ်ဆယ်ရေးဟိုရွာပြန်နေလို့မရတဲ့ဟာပဲ။နားကြည့်တဲ့အခါမှာနန်းနေစူးစူးဝါးဝါပြက်စီးသွားတယ်ခင်ဗျ။အဲဒီဆိုလည်းတရားကောင်းနေပါလေဟာဟိုဒီတာမန်ကားတွေသွားလို့မရတဲ့အနေအထားမျိုးကြီးတွေ့တဲ့နေရာကြီးရှိတယ်ခင်ဗျ။နောက်ပြီးတော့မှအဓိကဖြစ်တဲ့ကျွန်တော်တို့မြို့ရဲ့အဓိကဟိုဝမ်းစာဖြစ်တဲ့စံစဘာအဲ့ဆက်သွားတော့လေဧကတော်တော်များများဆုံးရှုံးမဲ့အနေအထားမှာကျွန်တော်တို့တွေ့ပါလေခင်ဗျ
။တစ်ဆက်တည်းမှာပဲစကိုင်းတိုင်းအတွင်းကကန့်ဘလူးနဲ့ရေဦးမြို့နယ်တွင်မှာလဲတစ်ဆက်တည်းမှာပဲစကိုင်းတိုင်းကန့်ဘလူးမြို့နယ်နဲ့ရေဦးမြို့နယ်တို့အတင်းမှာလဲရေဘေးတံကိုခံနေရပါတယ်။ကာဘိုးဆဲကင်းတက်ဆဲတို့ဖောက်ချတာကြောင့်မူးမြေတွင်ရေရှမ်းပြီးရေဘေးတံခံနေရတဲ့အထက်ပြီးခဲ့တဲ့3ရက်ကစလို့တဖန်းစစ်ဆဲကလဲရေလွတ်နေတာကြောင့်မူးမြေကံဘေးကကြေးရွာတွေအိုးအိမ်တွေနဲ့လေယာမြေတွေရေတိုက်စားခံရတယ်လို့ရေဦးမြို့ကန်ကိုအောင်မြင့်တောင်းကပြောပါတယ
်။ဒီတဝိုင်းပြည်ကမောင်းထားတဲ့ရေတွေလွတ်လို့မလို့ကျွန်တော်ကရေမူးရေကရေပြက်နေရပါ။အိမ်ကတော့ဒီမှာပေါ့ဗျာ၄ရွာ၄ရွာအိမ်က15လုံးရှိသွားပြီ။ဟောပရမတိကခုံလုံးဖြစ်ရတာ။26ရက်နေ့အခုဒီ26ရက်နေ့ညနေပိုင်းနဲ့ညပိုင်းပေါ့။29ရက်နေ့အခုမှ10လုံးဖြစ်ရတာဗျ။ဒီ၄ရွာ၄ရွာနေရာဒါအိမ်ကြီးရှိတဲ့နေရာပြိုးနေလို့ဗျ။အချာအင်းမရှိတဲ့နေရာဟုတ်ပေါ့ဗျာကျန်းစိတ်ရွာဆိုရင်သူ့ရဲ့ဒီသူ့အင်းရမှာမပြူတာသူကဝါးရီပြူတာပေါ့နေရာမြေပြူသွားတာပေါ့နော်
မူးမြစ်တိုက်စားလို့အိမ်တွေဖြိုးရတဲ့အခြေအနေကိုအာနာပိုင်တို့ဘက်ကလာပြီးတော့ကြည့်ခဲ့ပေမဲ့အခုထိတော့ဘာကိုအညီမှမရသေးဘူးလို့လည်းဦးအောင်မြင့်တောင်းကပြောပါတယ်။ရှမ်းပြည်နယ်ဘက်မှာတော့တောင်ကျချောင်းရီကျောင်းကလောမြို့နယ်တွင်လူဦးရေ2000လောက်နေထိုင်နေတဲ့ရက်ွက်နှစ်နဲ့ရက်ွက်လေးတို့ရေနှင်းမြုပ်နေပြီးဒေသခံတွေအာနာပိုင်တွေတက်မတော်နဲ့အောင်ပန်းမျိုးတို့ကနေရေဘေးတွေ့သူတွေကိုဝိုင်းဝန်းကယ်ဆယ်နေရတယ်လို့ကလောဒေသခံကပြောပါတယ်။
အဲ့နဲ့လူတွေနဲ့ဆိုဆူစီပြီးလာမှာဒီနေ့ချင်းတွေလည်းကျွန်တော်တို့ကအဲ့မှာတိတိချင်းမင်းပေါ့နော်အော်တော်တရားတချို့နဲ့ဒီတန်းဘူးတော့ဒီနေ့လုံးလုံးလောက်လောက်မရဘူးပေါ့လေမနေ့ကတော့မဆိုးဘူးဒီကမှုဆိုတော့ကျွန်တော်တို့ဟိုဟွာလေးတွေပေါ့အသေးလေးတွေပေါ့နော်အခုလည်းအဲ့မှာမျက်တာပြီးရှားရတာပေါ့လေဘဲဥတလုံးဘဲဥတချင်းနဲ့အဲ့ဒီချင်းမင်းဘူးလေးနဲ့ပေါ့လူရတောက်ရှိတာလို့ရှိတယ်အိမ်တော်ကြီးကအိမ်တော်ကြီးရပေါ့လေနော်ဟိုကကိုင်းကမြုပ်နေတာကျွန်တော်တို့တတော်ကိုအချင်းကြီးဆိုးပါတယ်ဟိုရေးရတာကတဲနေတော့အခုလည်းမြုပ်တဲ့နေရာကြီးအခုအင်းရဟောပေါ်ရေထဲမှာပဲမြုပ်နေကြတော့မယ်
။ရခိုင်ပြည်နယ်တွင်းမှာတော့ဒီကနေ့မှာပဲကြောက်တော်မြို့နယ်တွင်းကကြေးရွာတွေမှာရေစတိုးလာလို့ကယ်ဆယ်ရေးလုပ်ငန်းတွေစနိုင်ဖို့ပြင်ဆင်ထားတယ်လို့ပြည်နယ်လွှတ်တော်အမှဦးစောမြင့်ကပြောပါတယ်။စကိုင်းတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့တဲကရေဘေးတွင်နေသူတွေကိုတော့အစိုးရဘက်ကရောဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကနေ့စဉ်စာဝတ်နေရေးကိစ္စတွေအတွက်တနိုင်တစ်ပိုင်းဝိုင်းဝန်းကူညီပေးနေပေမယ့်ရေကြီးမှုကြောင့်အိုးအိမ်တွေလျာမြေတွေရေတိုက်စားဆုံးရှုံးရပြီးစပားဆိုင်ခွင်းတွေပျက်စီးနေတာကြောင့်ရေဘေးတင့်သူတို့အခက်တွေ့နေကြရဆဲဖြစ်ပါလေရှင်
။မတင်ကြီးထိုက်ပါရှင်။ခုတော့နောက်ထပ်ရေကြီးရေရှမ်းသတင်းတစ်ပုဒ်ဆက်ပါအောင်မယ်။မြန်မာနိုင်ငံအနှံ့မှာဒီရက်ပိုင်းအတွင်းမိုးတဲထန်ရေကြီးမှုတွေကြောင့်လူထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒီသတင်းပတ်ထဲမှာပဲဆက်လက်မိုးကြီးနိုင်တဲ့အတွက်မြေပြိုမှုတွေရုတ်တရက်ရေကြီးမှုတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါရယ်။ပင်လယ်ကမ်းရိုးတန်းဒေသတွေမှာလည်းမိုးသက်လေပြင်းကျရောက်နိုင်တာကြောင့်သတိထားဖို့လိုအပ်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးကြီးရေရှမ်းတာတွေနိုင်ငံအနှံ့ကြုံခဲ့ရပြီးရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ရကြောင်းအစိုးရပိုင်းသတင်းစာတွေမှာဒီကနေ့ဖော်ပြခဲ့ပါတယ် ကုရသမဂ္ဂကတော့မိုးတီးထန်ရေကြီးမှုတွေကြောင့်လူ9ဦးသေဆုံးပြီးနိုင်ငံအနှံ့လူပေါင်း8000ရေဘေးဒဏ်ခံခဲ့ရတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ခဲ့တာပါဒီရပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်မိုးကောင်းနမ်တီဖားကန့်စကိုင်းတိုင်းမှာကမ်ဘလူးကောလင်ကျွန်းလအင်းတော်မော်လူဂနီစတဲ့ဒေသတွေနဲ့မန္တလေးတိုင်းအတွင်းကစင်ကူးမိုးကုတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောစတဲ့ဒေသတွေမှာရေကြီးရေလျှံတာတွေဖြစ်ခဲ့ပါတယ်လောလောဆယ်စကိုင်းတိုင်းကောလင်းမြို့နယ်ဘက်ကအခြေအနေကိုတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဆရာတော်ဦးအိန္ဒာစာရကအခုလိုမိန့်ကြားပါတယ
်ရေကဟုတ်လားကျတဲ့နေရာလားကျပြီးတော့ကျန်တဲ့နေရာတွေကကျန်နေသေးတယ်ဗျဒုက္ခတဲ့စခန်းတွေကနေပြီးမှရေလုခင်းသွားတဲ့ရွာတွေကိုပြန်နိုင်တဲ့ရွာသူရွာသားတွေလည်းရှိတယ်လို့အခုချိန်ထိအောင်ပဲကယ်ဆယ်ရေးစခန်းတွေမှာနေထိုင်ရတဲ့ရွာတွေလည်းပဲရှိနေသေးပေါ့ဗျလမ်းတန်းဆက်တဲ့ရွာကြောင့်အခက်အခဲရှိတဲ့ရွာတွေမရောက်ရှိနိုင်တဲ့ရွာတွေကတော့ဒီရိတ်ခါတွေလည်းပဲနည်းပါတယ်ဗျရောက်တာကတော့နိုင်ငံတော်အစီအစဉ်နဲ့အဲ့ဒီကိုဟပ်ကြီးတွေနဲ့ခြာပြေးထားတာကတော့ရှိရတယ်ဗျဒီစားစရာခံပေါ့လေ
ကောလင်းမြို့နယ်မှာရေလွှမ်းမိုးတဲ့ရွာ88ရွာရှိပြီးပြောင်းရွှေ့ပြီးနေရတဲ့ရွာ29ရွာနဲ့ကယ်ဆယ်ရေးစခန်းတွေမှာလောက်တဲ့ရွာကတော့15ရွာရှိကြောင်းမိန့်ကြားပါတယ်လက်တလော့ရေဘေးသင့်ပြည်သူတွေဟာစန္ဒရိတ်ခါအဝတ်ထည်ဆောင်စတာတွေလိုအပ်နေပြီးနောက်ပိုင်းမှာလေဟာတွေပြန်လည်ထူထောင်ဖို့အထောက်အပံ့တွေလိုအပ်နေတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်အတွင်းရေကြီးရေလျှံတာကြောင့်မြစ်ကြီးနားမန္တလေးမီးရထားအဆက်အသွယ်လည်းပြတ်တောက်နေပါတယ်။ဒီရက်ပိုင်းအတွင်းမှာတော့မြစ်ကြီးနားကနေမုံညင်းအထိယထားပြန်လည်ပြေးဆွဲနေပြီးမန္တလေးမြစ်ကြီးနားမီးရထားကိုတော့နောက်လ3ရက်နေ့လောက်မှပြန်လည်ပြေးဆွဲနိုင်မယ့်အခြေအနေရှိကြောင်းမြစ်ကြီးနားဘူတာကတာဝန်ကျအရာရှိတဦးကပြောပါတယ်။
ကျလာမတော်တယ်ကျွန်တော်ဒီကနေမိုးညင်းတိတော့ပြေးဆွဲနေတယ်မန္တလေးကလာတဲ့ဟာဒီဘက်ဆက်တင်လောက်တိတော့လာလို့ရတယ်လေတောက်လျှောက်လုံးကကျွန်တော်တို့3ရက်နေ့လောက်3ရက်နေ့လောက်ခံမှန်းရတယ်ဗျ PC ကို
ရွှေဘုံမြစ်ကြီးနားကလန်းကတော့တောင်ကြီးတိုက်စားပြီးဟဲနုချောင်းတရာပျက်စီးတာကြောင့်မော်လူးမျိုးမှာကုန်တင်ကားအစီး100လောက်ပိတ်မိနေတယ်လို့မော်လူးဒေတာကန်တယောက်ကပြောပါတယ်ဒီလိုရေကြီးရေရှမ်းတာကြောင့်တီဘောနဲ့တပလဲအကြားကတဒားရေလေအတိုင်းတင်းဆောင်သွားတာကြောင့်လာရှိုးမန္တလေးမီးရထားခီးစဉ်တွေကိုဒီလ26ရက်နေ့ကနေနောက်လ4ရက်နေ့အထိ10ရက်လောက်ရပ်နှထားမှာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလည်းရံဖာရံခါမူသက်လေပြင်ကြားရောက်ပြီးလှိုင်းကြီးနိုင်ကြောင်းနဲ့မူသက်လေပြင်ကြားအဆင်မှာရေပြင်မြေပြင်လေဟာတနားကြီး45မိုင်အထိတိုက်ခိုက်နိုင်ကြောင်းလဲမိုးစလဌာနကသတင်းထုတ်ပြန်ပါတယ်ဒီအခြေအနေတွေကြောင့်မြေပြိုတာလျှက်တပြက်ရေကြီးတာနဲ့ပင်လယ်သွားသူတွေသတိထားဖို့လိုအပ်ကြောင်းမိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်ဒီယမ်ကပြောပါတယ
်မြေပြိုတာပိုင်းကလည်းမိုးများရင်တော့ဖြစ်နိုင်တယ်ဒီတောင်ပေါ်ဒေသတွေဥပမာချင်းပြည်နယ်တို့နောက်ဒီရှမ်းပြည်နယ်ရခိုင်ပြည်နယ်အဲ့လိုမျိုးတောင်ပေါ်ဒေသဆိုမြေပြိုတာတော်တော်ဖြစ်ပါလေဒီ landslide လည်းသတိထားမဲ့အခြေအနေရှိတာပေါ့နော်နောက်လျှက်တပြက်ရေကြီးတာအဲ့ဒါမျိုးနောက်ဒီကျွန်မကန်ယူတန်းမှာလည်းသတိထားမှာပေါ့သူကလေကလည်းအခုတနအိုမိုင်40 45လောက်တိုက်မယ်လို့ကျွန်တော်မှန်းထားတယ်ဆိုတော့ဒီငါးဖန်းလေတွေလည်းတော်တော်သိထားရမှာပေါ့နော်ဒီပင်လေပြင်တက်တယ်ငါးဖန်းလေတွေပင်လေပြင်မှာသွားတဲ့တင်မောတွေလည်းသတိထားဖို့လိုအပ်ပါတယ်
ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရခိုင်ပြည်နယ်မောင်တော်မြို့အနောက်မြောက်ဘက်မိုင်140စစ်တွေမြို့ရဲ့အနောက်မြောက်ဘက်မိုင်190ကျော်မှာဆက်လက်တည်ရှိနေပြီးနောက်3ရက်ကျော်လောက်မှာအိန္ဒိယဘက်ကိုဥတီမဲ့အခြေအနေရှိကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီမုန်တိုင်းငယ်ကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာ3ရက်လောက်ဇက်တိုက်မိုးကြီးနိုင်တဲ့အခြေအနေရှိတယ်လို့မိုးစလဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်နိုင်တီယမ်ကပြောပါတယ
်။ကိုမိုးစောမင်းမြန်တင်ပြသွားတာပါရှင်။တသက်ရှင်များရှင်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတဆင့်အဝေးဖန်အကြံပေးစာတွေပေးပို့လို့လေ။တောတာရှင်တွေနားဆင်လို့တဲ့တဲ့ချင်းတွေတောင်းယူလို့ရဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့လူတွေအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနာဆင်ရမယ့်အစီအစဉ်ထဲမှာတော့
ဒီကလေးလေးတွေကသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတိရစ္ဆာန်တွေတဘာဝပတ်ဝန်းကျင်တွေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်
ကမ္ဘာပန်ယုံမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာနှန်းမိုခမြတ်ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါရှင်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအပတ်စဉ်စီးစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးတွေကျပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာကမ္ဘာငွေကြေးဈေးကွက်ကြီးတစ်ခုလုံးမှာဒေါ်လာတန်ဖိုးမြင့်တက်နေတာကြောင့်ဖြစ်တဲ့အပြင်မြန်မာနိုင်ငံမှာဝန်ထမ်းလစာတွေကိုတိုးမြှင့်ပေးလိုက်တာနဲ့လူထုအကြားစိုးရိမ်မှုတွေရှိလာတဲ့အတွက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်အငြိမ်းစားဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါရယ်မြန်မာနိုင်ငံအတွင်းဒေါ်လာဈေးတက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်း၁အဖြစ်ကိုစော်ဝင်းလိုင်းကတင်ပြပေးထားပါရယ်ရှင်
ဒေါ်လာဈေးတွေမြန်မာနိုင်ငံမှာတက်နေရတဲ့အဓိကအကြောင်းရင်းကဘာများလဲဆရာ
။အဓိကအကြောင်းရင်းကတော့ဟိုခမ်းမလို့ပဲခမ်းမရတာပေါ့နော်။ဖြစ်နိုင်တဲ့အကြောင်းတွေလို့ကျွန်တော်တို့တစ်ခေါက်ကရောင်းရမယ်ပြောပြီးဟိုအဓိကအကြောင်းရင်းလို့ပြောရင်တော့အဓိကအကြောင်းအကြောင်းတော့မဟုတ်ပေါ့။အကြောင်းမကုန်လို့အများကြီးတိုက်ဆိုင်သွားတာပေါ့နော်။အဲ့တော့ဟိုနိုင်ငံတကာကလည်းဟိုနိုင်ငံကအခြေအနေမှာလဲဒေါ်လာဈေးကတက်တယ်ဒေါ်လာတန်ဖိုးကတက်တယ်နိုင်ငံစီးပွားရေးကောင်းလာပြီးတော့သူ့ရဲ့ဒီငွေကြေးပေါ်လစီကလဲဟိုအပေါ်မှာများတဲ့ပေါ်လစီကမျိုးအခုသူအဲ့ဒီပေါ်လစီရတော့မယ်စီးပွားရေးလည်းကောင်းလာတော့ဒေါ်လာဈေးကလည်းဒေါ်လာတန်ဖိုးကလည်းတက်လာတယ်အဲ့ဒီအချိန်မှာပဲတခြားဒေါ်လာနဲ့ခြားနိုင်ငံငွေကြေးတွေကလည်းခြားနိုင်ငံငွေကြေးတွေကဒေါ်လာနဲ့ရှင်နိုင်အဲ့နိုင်ငံအားလုံးလို့ပေါ့နော်ကမ္ဘာနိုင်ငံအလုံးအမကြီးကြတော့ကမ္ဘာလူတွေလည်းအိမ်မှာတောင်းကြလာတာအဲ့ဒီကနေတော့ကျွန်တော်တို့ကဒီဒီဘက်နောက်ပိုင်းလေးကိုရောက်လာတော့တကဒီ2015ကဟိုကမ္ဘာနိုင်ငံမြန်မာနိုင်ငံပြည်တွင်းကလည်းသူကဒီဘာသာရေးပေါ်လစီပေါ့နော်ဒီစကပေါ်လစီရလည်းပဲဒီမှာဘတ်ဂျက်ကလည်းဒီအတုံးလေးကြီးအများကြီးတုံးသွားတယ်ဆိုတော့လူတွေကနည်းနည်းများလာတော့ဒီမှာလစာတွေတိုးရဲ့အမြဲတမ်းဒီခုနကသူတို့တက်မှုတွေဟိုအမှုဝင်နေတဲ့ထုတ်ဆွဲတာတွေများတယ်ဆိုပြီးရင်းမှလည်းဒီရင်းမှလည်းဒီဝါကြီးကဟိုသူနဲ့ဖောက်ပွားတာပေါ့နော်ဒီဖောက်ပွားတဲ့ရှင်းရှင်းလေးဖြစ်လာအဲ့ဒီဟာဒီဝါတို့ဒီသမောင်ဝီတမိုးချလာတဲ့အကြောင်းကြီးတွေပေါ့နောက်တခြားဝါတွေလည်းရှိလာတယ်ဒီအများကြီးပေါ့လေအဲ့ဒီအကြောင်းကြီးအားလုံးဟိုကြည်ရင်းကဝေတာမှုကြဖို့အကြောင်းကြီးရဲ့ဒီကဒီဒေါ်လာတန်ဖိုးတက်တဲ့အကြောင်းကြီးရဲ့အဲ့ဒါတွေကအမဒေါ်လာနဲ့မြန်မာကျောင်းကြီးလက်လက်မျိုးရတက်လာတာပေါ့တက်လာတဲ့အချိန်မှာကျွန်တော်တို့ကြားဟွာရီရဲ့ရှိရပါဘူးဟိုနိုင်ငံကြီးကျောင်းကြီးတွေလည်းကအခုကဒီကောက်ပွဲနေပြီးလာတာနဲ့ညာလည်းတခြားမင်းကြီးတွေရှိမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်လည်းအဲ့ဒါလေးကိုမေးချင်တာဆရာဟိုနိုင်ငံကြီးဘက်ကပေါ့နော်ဒီဒေါ်လာဈေးတွေတက်တာနိုင်ငံရေးများပါနိုင်သလားတချို့အပြစ်မှာသတင်းတွေကြားနေတာကတော့ဆရာတော့ကြားလာတော့မသိဘူးဟိုအစိုးရနေပြီးတော့ဒေါ်လာတွေလိုက်စုနေတယ်ဆိုတော့ပုံစံမျိုးပေါ့နော်အဲ့လိုမျိုးသတင်းတွေထွက်နေတာလည်းပါတယ်ဒါပေမဲ့စောစောဆရာပြောသွားတဲ့အထက်မှပါသလိုဒီနိုင်ငံတကာမှာလည်းဒီဒေါ်လာဈေးကတော်တော်ကိုတက်နေတာလေဟိုယူရိုနဲ့ကောဒီပေါင်စတာလင်နဲ့ကောအကုန်ပေါ့နော်ဂျပန်ယန်နဲ့ရောအကုန်လုံးသူကတက်နေတယ်ဆိုတော့အဲ့ဒါကလည်းဟိုမြန်မာနိုင်ငံကလည်းဟိုအဲ့ဒီအထက်မှရောပါသွားတဲ့ပုံစံလားဒါမှမဟုတ်တစ်ဖက်မှာစောစောကျွန်တော်ပြောသလိုကောလာဟာလာထွက်နေတဲ့သတင်းတွေကလည်းဘလောက်ထိများအကျိုးသက်ရောက်မှုရှိသလဲဆရာအဲ့လိုမျိုးအစိုးရကဒေါ်လာလိုက်စုနေတယ်ပါညာဆို
ကောလာဟာလာတော့ရန်အကျိုးသက်ရောက်မှုရှိတာဘာလို့ဆိုတော့အဲ့နိုင်ငံရေးပြည်ရဲ့အကြောင်းမှာစိုးရဒေါ်လာတွေလိုက်ကြည့်ရှိတယ်ဆိုတာတော့အဲ့ဒါတော့မဟုတ်ဘူးကျွန်တော်သိတော့ပါဘာမှ ူရအကြောင်းမရှိဘူးနိုင်ငံရေးသူ့ရဲ့ချန်ဆိုတဲ့အကြောင်းအရာကအဲ့ဒီနိုင်ငံရေးအခုအဲ့လိုလိုက်ရှိနေရဆိုတဲ့တကယ်ဆက်တာကအဲ့ဒါနိုင်ငံရေးအရာဟိုပေါ့နော်သူတို့ရဲ့ဒီနိုင်ငံရေးကစားရည်ဖြစ်မှာပေါ့နိုင်ငံရေးကသူကလုပ်နေတယ်လို့ကျွန်တော်ဆိုတာမဟုတ်ဘူးလေအစိုးရကအခုဒီမှာနိုင်ငံရေးအတွက်ဒီတော့ပဲနေရတဲ့ကကြတော့ဒီမှာပြည်ချိုင်ရဆိုင်ကြတော့မယ်ဒီကကြတော့အစိုးရကိုအဲ့ဒါလက်ရှိအစိုးရကိုဟိုနေခုနပြောတဲ့ဒီခေါ်လာတာကြီးလည်းအများကြီးတော့အခုတစ်ခါကကိုရောင်းလိုက်တော့လို့ပဲအဲ့လိုဟိုလက်လက်တူဝဲလို့ live ဆူတယ်လို့ဒါကြီးကတကယ်ကြီးကြတော့လည်းတချင်းအတိုင်းအာနေညာလုပ်နေရတဲ့ကိစ္စကြီးကဒါကြီးတောက်လျှောက်လုပ်နေရပဲအဲ့ဒီမှာမိကြတော့မှဒီလိုဖြစ်တော့မှအကြောင်းကြီးတိုက်ဆိုင်ပြီးအခုဖြစ်လာတော့မှဒီသတင်းကြီးကပုံပြီးတော့ဟိုပြန်လာပြန်မှန်ဒီကနာကကောလာလာရဲ့အကျိုးတရားမှုကကျွန်တော်ဟိုတစ်ခေါက်ကပြောလို့လူရအဲ့တော့ဟိုစိုးရင်တော့ဟာလူပဲစိုးရလိုက်စုတယ်ကျွန်တော်စိုးရတက်တက်နဲ့ဒီလိုအကြီးစိုးရအနေနဲ့ဒေါ်လာတွေလိုက်ပြီးတော့ပြန်ဝယ်ပြီးစုရအကြောင်းမရှိဘူးအဲ့လိုရဝယ်ပြီးလိုက်ရတာမဟုတ်ဘူးလေတော်တူဒီဒီဟိုဟာမှာဘန်ဆင်းနေနေပေါ့နော်သူတို့ဒီအင်ရားဒီ North Shore အကောင့်မှာရှိတဲ့ငွေကျိုးဒီဒါရီကတော့ဒီသွားသွားလက်ပတ်နေတဲ့ဒီရန်နေရာပဲဒီလိုစောင့်ခွေလက်ပတ်နေရတယ်။အဲ့ဒီမှာမှလိုက်ပြီးတော့ဝယ်ရဆိုတာတော့ကျွန်တော်ထင်တာကတော့သူ့ဟာလိုက်ဝယ်ရအကြောင်းမရှိဘူး
။ဟုတ်ကဲ့ဆရာ
။ပုဂ္ဂလိကလုပ်ငန်းပိုင်းနေနေတာဒေါ်လာကိုတုံးနေရတဲ့လုပ်ငန်းတွေကသူတို့ကအဲစိုးနေတာကိုကျွန်တော်တို့ခောက်ပြောလို့ပြော။ဟာဒီလိုတက်ရင်တော့ခေါက်တပင်းကခေါက်ကောလာလာရဲ့အကျိုးတရားမှုဆိုတယ်။အဲ့ဒီလူကြီးကဟာနောက်ကျမှဟာလာဒီလိုပဲပါဖြစ်တော့ဒါမရှိရောညာမရှိရောအဲ့လိုမျိုးပေါ့အဲ့လိုဟာအစိုးရလက်ထဲမှာလည်းဒေါ်လာမရှိတော့ဘူးအခုလိုပြောတယ်လို့ဟာလိုက်ဝယ်ရတဲ့ခါကျအဲ့ဒါကြီးရတဲ့ကောလာလာကြီးပြည်
ဟုတ်ကဲ့ဆရာဆိုတော့ဒီကိစ္စမှာအစိုးရကလည်းဆရာရှင်းပြသလိုဆိုရင်ဒါဟိုပေါ့ယုတ်တိမရှိတဲ့ကိစ္စဖြစ်နေတာပေါ့နော်တဘောကအစိုးရကိုယ်တိုင်ကလိုက်ပြီးစုနေတယ်ဆိုတာလည်းနောက်တစ်ဖက်မှာပုဂ္ဂလိကလုပ်ငန်းရှင်တွေ
ဒီလိုဖြစ်တယ်လို့ပဲလုပ်နေ
ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာသူလိုက်ပြီးတော့ဒီလိုမျိုးပြင်းတိုင်းပြည်ရဲ့နာနဲ့သူကိုယ်တိုင်လည်းဟိုမှာဟိုနိုင်ငံကြီးကလည်းသူကိုယ်တိုင်ရဲ့အကျိုးဆက်ပြီးတော့ဒီအင်ဂျင်နီယာဂါဗာမန့်ကဆက်ပြီးတော့ဟာဝင်နေဆိုရင်တော့မှဒါတော့ငြိမ်းအောင်ပါလေ
ဟုတ်တယ်
ငြိမ်းအောင်ပါလားအဲ့ဒါကျတော့သူတစ်ခါသူပြန်ချလို့ပါဒီဆိုတာဒီလိုပဲသူကရှိနေတော့မှအခုဒီကမှရှိနိုင်ရင်တော့သူကရောင်းဟိုထုတ်ရောင်းရမှာလေ
ဟုတ်ကဲ့အစိုးရဘက်ကမဖြစ်နိုင်ဘူးတော့ပုဂ္ဂလိကလုပ်ငန်းရှင်တွေဘက်ကလည်းဒီသူတို့ဘက်ကစိုးရိမ်မှုတွေရှိမှာပေါ့တဘောအတွင်းကုန်ထုတ်ကုန်ကိစ္စတွေမှာတဘောကဒေါ်လာဈေးတွေတက်သွားတော့ဗမာပြည်ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပဲထိခိုက်မှာဆိုတော့ဒီဟာကဒီလိုမျိုးဖြစ်အောင်တယောက်ယောက်ကတော့ကစားနေတယ်ဒါမှမဟုတ်လေအုပ်စုတစုကကစားနေတယ်စီးပွားရေးလုပ်ငန်းရှင်အုပ်စုပဲဖြစ်ချင်းဆိုရပါစို့နော်ဥပမာကစားနေတယ်ဆိုရင်ကအဲ့ fear ပေါ့နော်ဒီလူလူကြားထဲမှာကြောက်စိတ်ဝင်လာအောင်သူတို့ကနေပြီးတော့ကောလာဟာလာလွင့်နေတယ်ဆိုရင်အဲ့လိုမျိုးအုပ်စုတစုများရှိနေသလားဒါအဲ့လိုမျိုးလူတွေများရှိနေသလားအုပ်စုမဟုတ်တော့လူတွေပေါ့နော်ဆိုတော့စီးပွားရေးလုပ်ငန်းရှင်တွေကတော့သူတို့ဒီလိုမျိုးဈေးတက်တယ်ဆိုရင်သူတို့နစ်နာမှာပဲလေသူတို့ကတော့လုံနိုင်ပါမလား
ဒါပဲဒီလိုလိုရရှိနေရလောက်တဲ့လူတွေမဟုတ်တော့အဲ့လုံးနေတဲ့လူတစုရှိတယ်ဆိုတာလေတမင်တကာကြီးတော့ဟိုလုံးတဲ့လူရှိနေရှိနေလေဒါပေမဲ့တမင်တကာမဟုတ်ပဲနဲ့လေမရွယ်သေးနဲ့အလူတယောက်ကဟိုလူတွေကလေဟာအဲ့လူတွေပြလာပြီးတက်လာပြီးဟာဒီကဲဆိုရင်တော့အူရ1200ပြီ1300ပြီကျွန်တော်ပြောလို့ဟာ1200ဖြစ်မှာပဲပြောကြပါပဲလေအဲ့ဒီပြောတာနဲ့ဒီပြန်နေရဒီဒီဟိုပေါ့သူတို့ဟိုတယောက်ပြတ်တယောက်ပြောအဲ့ဒီနေရာတွေပြောပုံပုံပြီးတော့ဒီနေ့ပေါ်လေးပြည်နေကြတော့
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။အငိမ့်စားဒုတိယပါမောက်ခချုပ်ဦးကျော်မင်းထွန်းနဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုရှေ့သတင်းဘတ်စီးပွားရေးအစီအစဉ်မှာဆက်လက်တင်ပြပေးသွားပါမယ်။အခုတော့သတင်းဘတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသည်များအစီအစဉ်ရဲ့အလဲပါရှင်မဆူမြတ်မွန်စီစဉ်တင်ဆက်ထားတာကိုကိုသားညွန့်ဦးကကူညီချပါရစေ။
လူမှုကွန်ရက်တွေပေါ်တင်းနေကြတဲ့ဓာတ်ပုံပေါင်းတော်တော်များတာပဲကိုသားညုံကြီးကဘာကြီးတစ်ခုလုံးဆိုရင်လေတန်းနဲ့ချီရှိလောက်တယ
်အခုခေတ်ကစမတ်လက်ကင်ဖုန်းရှိတဲ့သူတိုင်းကဓာတ်ပုံရိုက်လို့ရနေပြီကိုရင်းကားလိုမျိုးကင်မရာရှိတော့မှ flin ရှိတော့မှဓာတ်ပုံရိုက်လို့ရတဲ့အခြေအနေမျိုးမဟုတ်တော့ဘူးလေနောက်ပြီးတော့ဒီအရင်တော့ကဆိုလို့ရှိရင်ဓာတ်ပုံရိုက်ပြီးသွားလို့ရှိရင်လဲဆိုင်မှာဓာတ်ပုံကူးပြီးတော့မှကိုရိုက်ထားတဲ့ပုံတွေကိုမြင်ရတာမို့လားအခုခေတ်ကတော့ခုရိုက်ခုမြင်မကြိုက်လို့ရှိရင်လဲပြန်ရိုက်လို့ရနေတဲ့ခေတ်ဆိုတော့ဓာတ်ပုံရိုက်ပြီးရိုက်တင်ပြီးတင်နေကြတော့တာပေါ့ဗျာ
အဲ့ဒါကြောင့်လည်းရိုက်ထားတဲ့ digital ဓာတ်ပုံတွေကိုသိမ့်ပေးမယ်ဆိုတဲ့ဝန်ဆောင်မှုတွေအခုအပြိုင်ဖြစ်နေတာပေါ့လောလောလတ်လတ်ပဲလေ Apple က iCloud Photo Library ဆိုပြီးတော့မှဓာတ်ပုံတွေကိုသိမ့်ထားပေးမယ်ဝန်ဆောင်မှုကိုလုပ်လိုက်တော့ iPhone သုံးတဲ့သူတွေတော်တော်လေးစိတ်ဝင်စားဖြစ်သွားကြတယ်မလား
နောက်ဆုံး update လုပ်လိုက်တဲ့ iOS မှာအခမဲ့ဝန်ဆောင်မှုတစ်ခုအနေနဲ့ပါလာလို့ ID ဆောင်းပါးတွေမှာလည်းသုံးသက်စရာဖြစ်ခဲ့ကြတယ်လေအဓိကချက်ကတော့ဒီ iPhone ထဲမှာ storage နေရာတက်တာသွားအောင်လို့ရဲသမျှဓာတ်ပုံ video တွေကို iCloud Photo Library ထဲမှာသွားသိမ့်ပေးတဲ့သဘောပါကိုယ့်ရဲ့ set ထဲမှာမဟုတ်ဘဲနဲ့ online တနေရာမှာသွားသိမ့်ပေးထားမယ်ကိုလိုချင်လို့ရှိရင်အချိန်မီပြန်ယူနိုင်မယ်ဆိုတာမျိုးပ
ါ iCloud Library ကိုကိုကရွေးလိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့ Apple ID နဲ့ရှိသမျှ iPhone iPad ကနေပြီးတော့ရိုက်သမျှပုံတွေကို iCloud ထဲမှာအလိုလိုသွားသိမ့်ပေးတာပါအဲ့လိုမျိုးရွေးတဲ့နေရာမှာလဲကိုယ့်ရဲ့ iPhone iPad ရဲ့ storage မှာဓာတ်ပုံတွေကြောင့်နေရာသိမ့်ယူနေတာမျိုးမဖြစ်စေချင်လို့ရှိရင် optimize storage ဆိုတာကိုရွေးလို့ရတယ်ဓာတ်ပုံတွေရဲ့ကြည်လင်ပြတ်သားမှု resolution များလို့ရှိရင် storage နေရာများယူတာ哦အဲ့တော့ optimize storage ကိုရွေးထားလိုက်ရင် iCloud ထဲမှာသွားပြီးတော့သိမ့်ပေးသမျှပုံတွေက high resolution နဲ့သိမ့်ပေးပေမဲ့ကိုယ့်ရဲ့ iPhone iPad ထဲမှာကျတော့ storage ဘလောက်ကျန်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့ဓာတ်ပုံတွေရဲ့ resolution ကိုချပစ်လိုက်တယ်အရင်ရိုက်ထားတဲ့ပုံအဟောင်းတွေကဆပြီးတော့သူ့အလိုလို resolution ကိုချလိုက်တာလေ
မူလ resolution တိုင်းကြီးကြီးလေးလေးပြပြတတပုံတွေပြန်လို့ခြင်းတော့ iCloud မှာအချိန်မီသွားပြန်ပြီးတော့ download လုပ်လို့ရပါတယ်ဗျဒီ iCloud Photo Library ရဲ့ရွေချက်ကူတိုင်းကကိုယ့်ရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေထဲမှာဓာတ်ပုံတွေဗီဒီယိုတွေကြောင့် storage နေရာအများကြီးကုန်နေတာမျိုးမဖြစ်အောင်လို့ iCloud ထဲမှာသွားသိမ်းပေးထားမယ်ဆိုရယ်ရွေချက်ပါအ
ဲ့ဒီဝန်ဆောင်မှုက 5GB အထိပဲအခမဲ့ပါနောက်ဆုံး iOS ကို update လုပ်ထားသမျှသူတိုင်း setting တွေက photo and camera ဆိုတဲ့နေရာမှာသွားပြောင်းလို့ရပါတယ်အရင်တိုင်းပုံတွေကိုဖုန်းထဲမှာသိမ်းထားခြင်းနဲ့ဆိုရင်လည်းအဲ့ဒီမှာပဲရွေးချယ်လို့ရပါတယ်။ iCloud Photo Library ရဲ့အတားချက်ကတော့ဒီကိုယ့်ရဲ့ Apple ID နဲ့ဆက်ထားသမျှ iPhone ကပဲဖြစ်ဖြစ် iPad ကပဲဖြစ်ဖြစ် Mac Computer ကပဲဖြစ်ဖြစ်ပုံတွေကိုပြင်ချင်ရင်ပြင်ဖျက်ချင်ဖျက်လို့ရတယ်။ဆက်တစ်ခုကနေလုံးသမျှအပြောင်းအလဲရကျန်တဲ့ဆက်တွေအားလုံးမှာသွားပေါ်မယ်။ဓာတ်ပုံကိုဖျက်လိုက်တဲ့ဆိုရင်လည်းအတူတူပဲဆက်တစ်ခုကနေဖျက်လိုက်ရင်တခြားဆက်အားလုံးမှာလည်းပြတ်သွားမယ်။ထူတာတစ်ခုကတော့အရင်ကလိုမျိုးဒီပြန်အဆရှာလို့မရအောင်လို့ပြတ်သွားတာမျိုးမဟုတ်ဘူးအဲ့ဒီဖြတ်လိုက်တဲ့ပုံကိုပြန်ပြီးတော့လိုချင်တဲ့ဆိုရင် iCloud မှာတစ်လအတွင်းသွားပြန်ယူလို့ရတယ်အဲ့ဒါ iCloud Photo Library option ကိုရွေးထားမှရမှာပ
ါဒါနဲ့မှဆုမြတ်မှုရေတခြားအကြောင်းမဆက်ခင်မှာဒီ iCloud ထဲမှာသွားသိမ်းထားတာကတော့ဟုတ်ပါပြီအဲ့ဒီဓာတ်ပုံ file တွေကိုဘယ်လိုမျိုးပြန်သွားယူရမလဲဆိုတာကိုလည်းရှင်းပြသင့်တယ်ထင်တယ်ဗျကျွန်တော်ကိုယ်တိုင်တော့မှအစောပိုင်းတော့မသိလို့ဒုက္ခရောက်သေးတယ်
ကိုသားညုံတယောက်တည်းမဟုတ်ပါဘူးဒီ iCloud ထဲမှာသိမ်းမလားမေးသမျှ yes လို့ဖြေထားပြီးတော့နောက်အဲ့ဒီ file တွေကိုဘယ်မှာသွားပြန်ယူရမလဲဆိုတာကျွန်တော်လည်းအဖြေရှာခဲ့ရသေးတယ်ရှင်တကယ်တော့မခက်ခဲပါဘူးဒီ desktop computer ကနေပြီးတော့ icloud.com ကိုသွားပြီးတော့ကိုယ့်ရဲ့ Apple ID နဲ့ password ထည့်လိုက်တာနဲ့ကိုယ့်ရဲ့ file မျိုးစုံကိုသိမ်းထားပေးတဲ့ iCloud ထဲကိုရောက်သွားမှာပါ iCloud ကို Apple ကအခမဲ့ပေးသုံးတယ်ဆိုတာ 5GB အထိပဲဆိုတာကိုတော့အဓိကသတိထားသင့်တယ်ရှင်
ဟုတ်တယ်ဗျဒီ Apple ID တခုအတွက်ကို iCloud ထဲမှာ file တွေကို 5GB အထိပဲသိမ်းဝင်ပေးတာပါ 5GB ကျော်ရင်တော့ storage ထပ်ဝယ်ပါဆိုပြီးတော့သတိပေးပါလိမ့်မယ်ဝယ်ရမယ်ဆိုရင်တော့ 20GB အတွက်တစ်လကို American $1 ပေးရပါလိမ့်မယ်ပတ်စံပေးပြီးတော့ storage ဝယ်မယ်ဆိုရင်တော့ 1TB အထိ iCloud storage ကိုဝယ်လို့ရပါတယ် 1TB ဆိုလို့ရှိရင်တော့တစ်လကို $20 ပေးရမှာပ
ါအခုခေတ်မှာဒီ smartphone တို့ tablet computer တို့တခြား digital ပစ္စည်းတို့ဆိုတာလူတိုင်းမှာပို့ပို့ပြီးတော့ရှိလာနေပြီအဲ့လိုမျိုးရှိတာနဲ့အမျှလည်းသိမ်းစရာ digital file တွေကပို့ပြီးတော့ပုံများလာတယ်မလားအရင်ကလိုမျိုးဒီကိုယ့်ရဲ့ desktop computer တစ်ခုထဲမှာပဲ file တွေကိုသိမ်းထားတာမျိုးလည်းမဟုတ်တော့ဘူးဘလို့ပုံစံမျိုးနဲ့မဆိုသိမ်းထားတဲ့ file တွေကိုကိုယ်ဘယ်နေရာပဲရောက်ရောက်လိုချင်အချိန်မရွေးပြန်ရနိုင်ဖို့အတွက်က cloud storage တွေရှိလာတယ်လေကိုယ့်စက်ထဲက storage နေရာတက်တောင်လို့ online တနေရာမှာကိုယ့်ရဲ့ file တွေကိုသွားသိမ်းပေးထားတဲ့ဝန်ဆောင်မှုတွေပေါ့
အဲ့ဒါကြောင့် techtimes.com ရဲ့ဆောင်းပါးတစ်ခုမှာဒီ cloud storage တွေဟာအနာဂတ် storage တွေပဲလို့ရေးပါတယ်အဲ့ဆောင်းပါးတဲမှာဒီလက်ရှိရနိုင်တဲ့ cloud storage တွေဖြစ်တဲ့ Amazon, Google Drive, Dropbox, Microsoft OneDrive စတဲ့ဒီ online ပေါ်မှာကိုယ့်ရဲ့ file တွေကိုသိမ်းပေးထားနိုင်တဲ့ဝန်ဆောင်မှုတွေကိုနှမ်းရှင်ပြီးတော့သုံးသပ်ပြထားတယ်ဗျ
။လစင်ကြီးဒါမှမဟုတ်ရင်လည်းနှစ်စင်ကြီးပေးပြီးတော့ cloud storage တွေဝယ်လို့ရတဲ့အထက်မှာတခြားဟာတွေက Apple ရဲ့ iCloud ထက်ကိုဈေးပိုပြီးတော့တက်တာကြပါရတဲ့။ဥပမာဒီ Amazon ဆိုရင် 5GB အတွက်တစ်နှစ်လုံးကို12ဒေါ်လာပေးရမယ်။ဒါပေမဲ့ဓာတ်ပုံ file ဆိုလို့ရှိရင်အကန့်အသတ်မရှိသိမ်းထားနိုင်တယ်။ဓာတ်ပုံ file တစ်မျိုးတည်းမဟုတ်ဘဲနဲ့ bar file ပဲဖြစ်ဖြစ်ဒီ unlimited သိမ်းထားမယ်ဆိုရင်လည်းတစ်နှစ်ကိုဒေါ်လာ60ပဲပေးရမှာပါ Google ကုမ္ပဏီရဲ့ Google Drive ဆိုလို့ရှိရင်လည်း 1TB ကိုတစ်နှစ်စာဒေါ်လာ120ကျမယ်တခါဒီ Microsoft ရဲ့ဝန်ဆောင်မှု OneDrive ဆိုလို့ရှိရင်တစ်နှစ်စာ TB အတွက်က84ဒေါ်လာပဲကျပါတယ်နောက်ဒီ Dropbox Cloud Storage 3GB က 1TB ကိုတစ်နှစ်အတွက် 144ဒေါ်လာပေးရမယ်ရှင်
အ အဲ့ဒီအားလုံးထဲမှာတော့ဈေးကြီးဆုံးက iCloud ပဲဗျ 1 terabyte ရဖို့အတွက်တစ်နှစ်လုံးစာကဒေါ်လာ140ကျမယ်တဲ့အခုလိုမျိုးကိုယ့်ရဲ့ digital file တွေကိုပတ်စံပြီးပြီးတော့ online cloud storage တွေထဲမှာတင်ထားလို့တရားရကန်လုံးလုံးုံစိတ်ချရတယ်လို့မှတ်လို့မရတာကတော့အဲ့ဒီဝန်ဆောင်မှုတွေရဲ့အားနည်းချက်ပဲဗျမနစ်တုန်းကဒီ iCloud ထဲမှာဓာတ်ပုံတွေတင်ထားကြတဲ့ Hollywood နာမည်ကြီးတွေရဲ့ဓာတ်ပုံတွေပေါက်ကြားကုန်ပြီးတော့ဒီ Apple ကုမ္ပဏီဝေဖန်ခံခဲ့ရသေးတယ်မဟုတ်လားမဆွေမြတ်မွေ
မှန်ပါတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကတော့ Apple ကုမ္ပဏီတခုတည်းမှမဟုတ်ပါဘူးonline storage ဝန်ဆောင်မှုပေးသမျှကုမ္ပဏီတွေအားလုံးအခုခေတ်မှာလုံခြုံရေးအန္တရာယ်မကင်းပါဘူးသူတို့အနေနဲ့ကတော့အတက်နိုင်ဆုံးဒီ online ပေါ်မှာတင်ထားပေးတဲ့ကိုယ့်ရဲ့ file တွေကိုလုံခြုံမှုရှိအောင်စူးစမ်းမှာပါပဲဒါမဲ့လည်းဒီတင်ထားတဲ့ကာယကံရှင်တွေဘက်ကလည်းသတိထားဖို့လိုပါတယ်ဥပမာကိုယ့်ရဲ့ account ရဲ့ password တွေကိုလွယ်လွယ်ဖော်လို့ရတဲ့ password မျိုးမဖြစ်အောင်လို့သတိထားတဲ့နောက်ကိုယ့်ရဲ့ account ထဲကိုဝင်ဖို့အတွက်ဒီနှစ်ဆင့်သွားရတဲ့ two steps authentication မျိုးကိုလုပ်ထားတဲ့လို့ IT လုံခြုံရေးပညာရှင်တွေကအကြံပြုထားကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်ပြီးကုသညုံအကူညီတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ခုတော့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ Harry Potter ဆက်ကားတည်ရိုက်ဖို့လူရေးပွဲကျင်းပတဲ့အကြောင်းMTV ဂီတာရုပ်သံစုပေပွဲကိုအစရောမိုင်လီဆာရက်ကခန်းနာမှုအဖြစ်တင်ဆက်ပေးမယ့်အကြောင်းတွေကိုတင်ပြထားဖို့ရှိပါတယ်။မအေးတနာကျော်ကတင်ဆက်ထားပါရဲ့ရှင
် You ready? မင်္ဂလာပါရှင်အလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ MTV ဂီတဗီဒီယိုစုပေးပွဲမှာအခမ်းအနားမှုလုပ်မဲ့ Miley Cyrus ကိုရီးယားမင်းသမီးလေးဂျန်ချင်ဟွန်ရဲ့မင်္ဂလာသတင်းဒီလိုမျိုးကမ္ဘာတစ်လောက်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွက်တာတွေကိုပြောပြပေးမှာပါHarry Potter မော်ဝိဇာလေးရုပ်ရှင်ဇာတ်လမ်းတွေကြီးပြီးဆုံးသွားပြီမဲ့လေအခုအခါမှာ Harry Potter ရုပ်ရှင်ဇာတ်ကားတစ်တကားထပ်ရိုက်ဖို့စီစဉ်နေတာကြောင့်အဲ့ဒီဇာတ်ကားမှာပါဝင်သရုပ်ဆောင်ဝင်ရောက်ဖို့အတွက်သရုပ်ဆောင်တဲ့အရွေးချယ်တဲ့နေရာကိုကလေးမလေးထောင်ကနေတော်တော်များများရောက်လာခဲ့ပါတယ်။ Fantastic Beasts and Where to Find Them အမကန်သားရဲကြီးတွေနဲ့သူတို့ကိုဘယ်မှာတွေ့နိုင်လဲဆိုတော့ Harry Potter ရုပ်ရှင်ဇာတ်ကားတစ်အတွက်လူရွေးပွဲကိုဇူလိုင်လ8ရက်နေ့ကလန်ဒန်မြို့တော် Excel Center မှာကျင်းပခဲ့တာပါ။အသက်ရှင်နေတဲ့ဆယ်နှစ်နှစ်ကြာကလေးမလေးတွေ UK နိုင်ငံအနှံ့အပြားကနေပြီးတော့တချို့ဆိုရင်မနေ့3နာရီလောက်စောစောတည်းကရောက်လာခဲ့ကြပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ရုပ်ရှင်ထုတ်လွှင့်ရေးကုမ္ပဏီ Warner Brothers နဲ့ဒီစကားရိုက်ကူးသူတွေဟာစိတ်တဲ့အင်အားကြန့်ခိုင်ပြီးတော့တည်ငြိမ်လာတဲ့အထက်ကဖြစ်ရဆိုတွေနဲ့ကလေးမလေး Modesty နေရာကိုတရုတ်ဆောင်နိုင်တဲ့သူကိုရွေးချယ်ကြတာဖြစ်ပါတယ်။အဲ့ Modesty ဆိုတဲ့ဇဲယုံနဲ့ကောင်မလေးဟာလူရီရဲ့အတွင်းစိတ်ကိုလည်းထုတ်ဖောက်မြင်နိုင်ပြီးတော့နားလည်နိုင်ခြင်းရှိလာပါဒီတော့ဒီကိုမလာရင်မှအများကြီးပြင်ဆင်လာခဲ့ပါတယ်လို့ဒီနေရာမှာတရုတ်ဆောင်ခြင်းနဲ့အသက်17နှစ်အရွယ်ဟိုလီကပြောပါတ
ယ် Yeah and I've just kind of started to consider the character and I've like almost put myself in her shoes and I'm just yeah trying to
Harry Potter ကိုအရင်ကြိုက်တယ်မော်ပညာကိုလည်းစိတ်ဝင်စားတယ်လေတရုတ်ဆောင်ရတာလည်းဝါသနာပါပါတယ်လို့ဆိုပါတယ်ဒီနေရာကိုမနေ့3နာရီလောက်ထဲကလာဆောင်ကြတဲ့သူတွေရှိပေမဲ့လည်းတရုတ်ဝင်စပြီးတော့တန်းစီခိုင်တာကမနေ့9နာရီမှာပါပထမအဆုံးဝင်ခွင့်ရသူတွေတချို့တွေမှာပါတဲ့ကက်တလင်းကတော့သူလာရောက်အရွေးခံတယ်ဆိုတဲ့အတိအမှတ်ပြုလက်မှတ်ကိုစောစောစီစီပဲရတော့ပါတယ
် We got our picture taken we went in told them information about us and then we did
အထဲဝင်တော့ဓာတ်ပုံရိုက်ခံရတယ်ကိုရဲ့အချက်လက်တွေပြောရတယ်ပြီးတော့အားလုံးကိုတရုတ်ပြခိုင်းပြီးတော့အတန်ထွက်အောင်လုပ်ခိုင်းတယ်လို့ပြောပြပါတယ်အဲ့မှာရွေးခံတဲ့ကလေးမလေးကတော့ဝိုင်းရင်တရုတ်ဆောင် Academy ဆုရှင်မင်းသားကြီး Eddie Redmayne နဲ့တွဲပြီးတော့တရုတ်ဆောင်ရောက်မှာပါရှင် MTV ဂီတရုပ်သံကအကျဉ်းပါမဲ့ဗီဒီယိုဂီတဆုချီးမြှင့်ပွဲကိုဒီနေ့မှာဆိုတော့ Miley Cyrus ကအခမ်းအနားမှုဖြစ်နေတင်ဆက်ပေးမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ဇူလိုင်လ20ရက်နေ့ကပဲ Twitter လူမှုရေးကွန်ရက်မှာကြေညာသွားပါတယ်သူ့ရဲ့ Twitter စာမျက်နှာမှာ Miley ကအစိမ်းရောင်ဒေါက်တာဝစ်ဆုံနဲ့ဓာတ်ပုံကိုတင်ထားပြီးတော့အဲ့ဒီဓာတ်ပုံမှာလည်း MTV ကကျွန်မကိုဖျော်ဖြေခွင့်မပေးပါဘူးဆိုတော့စာတန်းနဲ့ poster ကိုကင်ထားပြီးတော့နောက်တော့ဒီနေ့တော့ VMA အခမ်းအနားကိုကျွန်မကအခမ်းအနားမှုလုပ်ပြီးတော့တင်ဆက်ပေးပါမယ်လို့ရေးထားပါတယ်MTV ရုပ်သံကလည်းဒီသတင်းကိုအတည်ပြုပြီးတော့ Miley Cyrus ရဲ့ဓာတ်ပုံကိုပြန်ပြီးတော့ဖြန့်ဝေထားပါတယ်။ Miley Cyrus ကသူ့ရဲ့ဓာတ်ပုံမှာပြောထားတဲ့ VMA ကကျွန်မကိုပေးပြီးတော့မဖျော်ဖြေဘူးဆိုတာကတော့2013 VMA ပွဲမှာသူကအသားရောင်ဘေကနီဝတ်စုံနဲ့အစိုးရ Robin Thicke နဲ့တွဲပြီးတော့တိတ်ပြီးတော့အမြင်မတင့်တယ်တဲ့ကားခွက်တွေနဲ့သူ့သချင်းကိုတီးဆိုဖျော်ဖြေသွားလို့ အတော်လေးကိုလူပြောသူပြောများသွားရဲ့အဖြစ်နဲ့ဆက်ဆက်ပြီးတော့ဒီနေ့ဓာတ်ပုံကပိုစတာစာသားမှာအဲ့လိုမျိုးအဲ့ဒီကိစ္စနဲ့ချိတ်ဆက်ပြီးတော့ပြောထားတာပါဂီတာဗီဒီယိုတွေမှာအကောင်းဆုံးကိုရွေးချယ်ပြီးတော့စုချီးမြင့်တဲ့ VMA ပွဲမှာပြောစရာဖြစ်တွေမကြာခဏဖြစ်လေရှိပါတယ်2009ခုနှစ် VMA ပွဲတော့ကတော့ Taylor Swift ဆူရလို့ကျေးဇူးတင်စကားပြောနေတာကိုအစိုးရ Kanye West ကကြားဖြတ်ပြီးတော့သူမရတင်ဘူးလို့ပြောခဲ့ဘူးသလို2003ခုနှစ်ကတော့အစိုးရ Britney Spears ကအချင်းချင်းမဲ့အမျိုးသမီးအစိုးရ Madonna ကိုတွားပြီးတော့နိုင်ခဲ့ပူပါတယ်ဒီနေ့ VMA အခမ်းအနားကိုတော့ American နောက်ချန် California ပြည်နယ် Los Angeles မြို့က Microsoft ပြဇာတ်ရုံမှာဩဂုတ်လ30ရက်နေ့မှာကျင်းပမှာပါရှင
်
တောင်ကိုရီးယားကနာမည်ကျော်မင်းသမီးကျန်းဂျီဟွန်းတယောက်တော့မိခင်လောင်းတယောက်ဖြစ်နေပါပြီ။မင်းသမီးကအသက်33နှစ်ရှိပြီဖြစ်ပြောဒါကသူ့ရဲ့ပထမဦးဆုံးကိုဝင်ပါ။ကိုဝင်က2လခွဲရှိပြီလို့ပြောပါတယ်။သူ့ဖာသူကိုဝင်ရှိနေပြီမှန်းသိတာမကြသေးတဲ့ဂျန်ကအရင်လဲပြောနေတာပါ။ဂျန်ကဘန်လုံငယ်ရှင်တူနဲ့2012ခုနှစ်မှာလက်ထပ်ခဲ့တာဖြစ်ပြီးတော့အနုပညာလောကရဲကိုတော့မော်ဒယ်တယောက်ဖြစ်နေ1998ခုနှစ်မှာစပြီးတော့ဝင်ရောက်ခဲ့တာပါ။2000ခုနှစ်မှာလူကြိုက်များတဲ့ My Sassy Girl ဆိုတဲ့ရုပ်ရှင်နဲ့နာမည်ရခဲ့ပြီးတော့ခုနောက်ပိုင်းမှာတော့နိုင်ငံတကာကအားပေးခံရတဲ့ My Love From The Star Korea TV ဇာတ်လမ်းတွေမှာပါဝင်သရုပ်ဆောင်ပြီးတော့နိုင်ငံတကာထိပါကြော်ကြားသွားတာဖြစ်ပါလေရှင် UK ကလူငယ်လေးတွေနဲ့ဖွဲ့ထားတဲ့ One Direction ဖွဲ့ဟာသူတို့ရဲ့အောင်မြင်မှုကိုတုံးပြီးတော့စင်ရဲနွမ်းပါမှုမညီပြမှုနဲ့ဥရောပရာသီပြောင်းလဲမှုတွေကိုအဆုံးသတ်ဖို့လှုံ့ဆော်မှုတစ်ခုလုပ်ခဲ့ပါတယ် One Direction အဖွဲ့က Action 1D Manifesto အစပြုလှုပ်ဆောင်မှုကိုစတင်လိုက်ပြီးတော့သူတို့ကိုအားပေးတဲ့ပရိသတ်တွေကိုဥတီတာပါသူတို့ရဲ့ပရိသတ်တွေအနေနဲ့ဘလို့ကဘာကြီးမျိုးမှာနေခြင်းလဲဆိုတာမေးထားပြီးတော့ပရိသတ်တွေလည်းလူမှုကွန်ရက်ပေါ်မှာသူတို့ရဲ့အကြံအစီအထွေးခေါ်တွေကိုပြန်မျှဝေခိုင်းပြီးတော့အဲ့မှာရုပ်သေးရုပ်ရှင်ပုံစံမျိုးစုံနဲ့သူတို့စိတ်ကူးစိတ်သံတွေကိုဖော်ပြလို့ရပါတယ်အဲ့လိုမျှဝေတဲ့နေရာမှာတော့ Action 1D hashtag နဲ့မျှဝေရပါတယ်သူတို့အခုလုပ်တဲ့လှုံ့ဆော်မှုဟာပို့ပြီးတော့ကျယ်ပြန့်တဲ့ Action 2015လှုပ်ရှားမှုရဲ့ဒစိဒေတာဖြစ်ပြီးတော့အဲဒီလှုံ့ဆော်မှုကြီးကတော့ September လမှာ New York နဲ့ December မှာ Paris မြို့တော်မှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲတွေမှာအပြောင်းလဲတွေလှုံ့ဆော်မှုကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလှုံ့ဆော်တာပါ Action 2015ကိုထောက်ခံကြတဲ့အသည့်ပြင်နာမည်ကျော်တွေကတော့ Virgin သတိ Richard Branson အဆိုတော် Shakira နဲ့မင်းသား Ben Affleck YouTube အဆိုတော် Bono တို့ပဲဖြစ်ကြပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht.
မေးသနာကျော်ရဲ့တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တူယုံကြည်ရစီစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံရန်ကုန်မြို့ကကပ္ပဗန်ယုံမှာတန်ဝန်ထမ်းဆောင်နေတဲ့ဒေါက်တာနှောင်းမိုခမ်းကဘာကိုယုံကြည်တယ်လဲဆိုတာပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါရရှင
်ကျွန်တော်တို့တွေရဲ့စိတ်ထဲမှာရှိနေတဲ့ inner child ပေါ့ကလေးတွေကလေးစိတ်ကလေးတွေပေါ့နော်အဲ့ဒါလေးကိုအရှင်သန်နေအောင်ပြူဆောင်ပေးနေဖို့လိုတယ်လို့ယုံကြည်တယ်အဓိကအကြောင်း၄ချက်ရှိတယ်ပေါ့ပထမချက်ကကြတော့ဒီကလေးလေးတွေကသူ့ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့လူတွေတရိစ္ဆာန်နေတဘာဝပတ်ဝန်းကျင်နေအဲ့ဒါတွေအားလုံးကိုသူတို့ကပုံပွင့်လင်းလင်းလေးနဲ့မြင်နေတယ်ပေါ့နော်ဥမာအဖြစ်ကလေးလေးတစ်ယောက်ကငိုနေတာကိုတွေ့မယ်မပျော်နေတာကိုတွေ့မယ်ဆိုရင်သူကိုယ်တိုင်ကလည်းပဲငိုခြင်းလာတာမျိုးမျက်ရည်ဝဲလာတာမျိုးစိတ်မချမ်းသာတာမျိုးသူတို့ကခံစားရတယ်ဒါသူတို့ကပတ်ဝန်းကျင်မှာရှိနေတဲ့အရာတွေကိုခံစားပေးနေနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလေးကိုပြတယ်လို့ညင်တယ်ဒုတိယတစ်ချက်ကကြတော့ပူဇံလေးလာခြင်းစိတ်ပေါ့။ဘွားဘာဖြစ်လို့ဝါတာလဲ၊ကောင်းကင်ကြီးကဘာဖြစ်လို့ပြာတာလဲပေါ့။မေးကြတယ်။လူကြီးတွေမေးတဲ့မေးခွန်းတွေရဲ့နောက်ွယ်မှာကြတော့သိပ်မယိုးသားတာတွေပါလာတယ်ပေါ့နော်။ဒီဟောင်မေးလိုက်တာငါတက်တယ်ဆိုတာကိုပြကျင်လို့ဒါမှမဟုတ်ရှင်လဲ။သွားကျင်တဲ့လမ်းကြောင်းကိုရောက်အောင်လို့ဆွဲခေါ်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့နော်။အဲလိုမျိုးတွေမေးတတ်ကြတယ်။ကလေးလေးရကြတော့သူတိကိုတိကျန်လို့အယိုးခံစိတ်နဲ့ကိုမေးတာအခုအဲ့ဒီကလေးတွေမေးတဲ့မေးနည်းမျိုးကျမတို့ကအခုမှပြန်ပြီးတော့သင်နေရခုအဖွဲ့အစည်းဖွံ့ဖြိုးရေးလုပ်ငန်းတွေဆိုပြီးတော့လုပ်နေကြရပေါ့နော်အဲ့မှာနီးလန်းလေးတစ်ခုရှိတယ်
appreciative inquiry ပေါ့နော်ကြီးကျူးခြင်းကိုအခြေခံပြီးတော့မေးတဲ့မေးခွန်းမျိုးလေးတွေပေါ့အကောင့်ကိုမြင်ပြီးတော့မေးတဲ့မေးခွန်းမျိုးပေါ့လေကျွန်မမြင်နေရတော့တခြားတော့ဘာမှမဟုတ်ဘူးအဲ့လိုတည်ခြင်းတို့အယူခံလေးနဲ့မေးတဲ့မေးခွန်းမျိုးခလေးလေးတွေမေးတဲ့မေးခွန်းမျိုးလေးတွေနဲ့စပြီးမေးခြင်းရနေပြီးတော့ပြဿနာကိုဖြေရှားကြတာပေါ့နော်တတိယတစ်ချက်အနေနဲ့ကတော့ကလေးလေးတွေကသူတို့ကိုသူတို့တိတ်ပြီးတော့ဇမ်းမတင်နေကြဘူးပေါ့နော်ငါကတော့ဘသူမို့လို့ဘယ်ဝါမို့လို့ငါ့ကိုတော့ဒီလိုမျိုးဆက်ဆံမရမယ်အဲငါကိုယ်တိုင်ကလည်းဒီလိုမျိုးနေမရမယ်ဆိုတာမျိုးကလေးလေးတွေမှာမရှိသေးဘူးဒါပေမဲ့ဒီလိုပြောလိုက်လို့ကလေးတွေကသူတို့လုပ်တဲ့အလုပ်ကိုအေးနဲ့မထားဘူးလို့ဆိုလို့ချင်တာမဟုတ်ဘူးနော်ဥမာပကြီဆွဲနေတဲ့ကလေးလေးရဲ့မျက်နှာကိုကြည့်ကြည့်လိုက်အရင်ဝယ်အာယုံစူးစိုက်ပြီးတော့သူတို့လုပ်နေတဲ့အလုပ်ပေါ်မှာတကယ်ကိုအလေးနဲ့ထားပြီးတော့လုပ်နေတဲ့ဟာကိုမြင်ရတယ်ဒါပေမဲ့လုပ်ပေါ်မှာအလေးနဲ့ထားတာသူတို့ကိုသူတို့အလေးနဲ့ကြီးထားပြီးတော့မလုပ်နေတာမျိုးမဟုတ်လူကြီးတွေမှာကျတော့ဖြစ်တတ်တဲ့ပြဿနာဒီအလုပ်ဆိုရဲလုံရက်ကိုအလေးနဲ့ထားရမယ့်စာအုပ်လူကိုသွားပြီးတော့ကျွန်တော်တို့ကအလေးနဲ့သွားယူကြတာပဲအဲတော့ self importance ပေါ့နော်ကိုဟိုအလေးနဲ့သွားထားလိုက်တဲ့ပြဿနာပေါ့အဲ့ဒါဟန့်တားတွေဖြစ်ကုန်တယ်ပေါ့နော်ကလေးတွေမှာကျတော့အဲ့ဒါမရှိနောက်နံပါတ်၄ချက်မြောက်ပေါ့ကလေးလေးတွေကအမားလုပ်ဖို့မကြောက်ကြဘူးလူကြီးတွေကသွားပြီးတော့သူတို့ဩဇာတွေမလွမ်းခင်အထိပေါ့နော်မှားမှာမို့လို့ဖြောက်ပြီးတော့မလုပ်ဘူးဆိုတာမျိုးမရှိဘူးအဲ့ဒီခါကျတော့သူတို့စီမှာ creativity လို့ခေါ်တဲ့စံသစ်တည်ထွင်ခြင်းနဲ့စိတ်လေးကြီးအများနဲ့ရှင်တန်နေစံသစ်တည်ထွင်ခြင်းနဲ့စိတ်ရှိဖို့ကကျွန်တော်တို့အခုကဘာမှာဖြစ်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ကိုအရန်အရေးကြီးတဲ့အခြေသွေးတစ်ခုလို့ကျွန်မကတော့ယုံကြည်တယ်ဥမာပေါ့နော်ဘီလ်ဂိတ်ဆိုလူတိုင်းသိကြတယ်ဘီလ်ဂိတ်ငယ်ငယ်တုန်းကဒါစက်ပစ္စည်းတွေနဲ့ဆော့ကစားနေတာကိုတွားပြီးတော့သူ့ရဲ့မိဘကဒါသားရေးရှောင်းမလုံးနဲ့ရှောင်းမကလီနဲ့ပြက်ကုန်ပါလိမ့်မယ်လို့ဒါဟန့်တားခဲ့လို့ရှိရင်ဒီနေ့ဒီချိန်မှာရှိမဖြစ်လို့မျိုးသုံးနေကြတဲ့ကွန်ပျူတာတွေနည်းပညာထိုးတက်မှုတွေပဲရှိပါတော့မလဲအဲ့တော့အမားလုံးမိမာကိုကြောက်တဲ့အကြောက်တရားမျိုးမဖြစ်စီပဲနဲ့တင်ယူနေရတဲ့ကလေးလေးတွေစီမှာတက်ကအယံမြန်နေပြီးတော့စံသစ်တီထွင်တဲ့ညံလေးတွေကလည်းအရင်မဲ့ရှိကြတယ်ပေါ့အဲ့တော့ကျမတို့ကကလေးလေးတွေဆိုမျိုးကိုယ့်ရဲ့ပတ်ဝန်းကျင်တွေကရှစ်ခင်နားလဲတတ်တဲ့စိတ်မျိုးတွေကိုတက်ပြီးတော့မွေးသွားနိုင်မယ်သိနားလဲခြင်းနဲ့စိတ်တွေအခြေခံပြီးတော့မိကုံးလေးတွေမွေးသွားမယ်ဆိုအဖြေလေးတွေတွေ့လာမယ်စံသစ်တီထွင်တဲ့စိတ်လေးနဲ့အခြေခံပြီးတော့လည်းဆက်သွားလိုက်မယ်ဆိုလို့ရှိရင်ပြဿနာအခက်အခဲတွေအတွက်ကိုလည်းအဖြေတွေကိုဆက်ပြီးတော့ရှာလာနိုင်မယ်ကိုအရင်ဘယ်သူဘယ်ဝါဆိုပြီးတော့မနေတဲ့အတွက်ကြောင့်မလို့တယောက်နဲ့တယောက်မှလည်းနားလဲမှုတွေကိုပို့ပြီးတော့တည်ဆောက်လာနိုင်မယ်အားရအားလုံးအတွက်ကြောင့်မလို့ညီမယုံကြည်တာကတော့ green site ထဲမှာရှိနေတဲ့ inner child လေးကိုအမြဲရှင်းတန်နေအောင်မွေးထားရပါမယ
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ရဲ့သတင်းလာနေညပိုင်းစီစဉ်တွေပြီးဆုံးတော့မှာပါခူးကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြေညာပေးပါအောင်ရှင
်မြန်မာနိုင်ငံဟာလူမောင်ခိုမှုတွေအတွက်စောင့်ကြည့်သွားရမယ့်နိုင်ငံတစ်ခုဖြစ်နေအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အိန္ဒိချင်းထိုင်းနိုင်ငံတရုတ်နိုင်ငံတို့ကသာမကအာရှနိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသတွေကအဓမ္မအလုပ်ခိုင်းစေခံရသူတွေ၊လိင်လုပ်ငန်းတွေမှာရောင်းစားခံရသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံကို6ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမဲအောင်လိုင်ဟာဒီသတင်းပတ်အတွင်းမှာအိန္ဒိယထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဗိုလ်ချုပ်မူဂျီမဲအောင်လိုင်ဟာကိုဟာပြည်နယ်ဘင်္ဂလားပြည်နယ်တို့ကိုအရင်သွားပြီးအင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာတော့ဝန်ကြီးချုပ်အိန္ဒိယကာကွယ်ရေးဝန်ကြီးကြီးတဲ့အကြီးအကဲအမျိုးသားလုံခြုံရေးအကြံပေးတို့နဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့အီသီယိုးပီးယားနိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပါတယ်ရှင်
။သတင်းလာနေနောက်ဆုံးရသတင်းအချင်းချုပ်ကမအေးတနာကျော်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမူကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00နာရီ လိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.